Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်ရရှင်များခင်ဗျာဇန်နဝါရီလ31ရက်တနင်္လာနေ့ညပိုင်းVOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းမီတာ19 25နဲ့32တို့အပြင်လိုင်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့တော်ရရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့ဒီနေ့တာကာလအတွင်းသေဆုံးဖမ်းဆီးခံရတဲ့စီးရင်ကိုနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအသင်းကထုတ်ပြန်ပါတယ်အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်ပေါ်အောင်ဖန်တီးဖို့စစ်အာဏာသိမ်းဒီနေ့ပြည်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတောင်းဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ကောင်စီကဆွဲချက်အသစ်တင်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုမှာဆိုရင်တော့
ကျွန်တော်ဆိုဆိုင်ရဥပဒေပေါ်နော်ညပစီဥပဒေအခန်း6ကနီးမှာပြောင်းပြီးမှနိုင်ငံတော်ကိုပြည်ဝင်ခြေခံဥပဒေနဲ့ဒီဘဲဥပဒေများ၌ပါရှိသည့်ကထမ်းကျဲအချက်နဲ့ဆက်လင်းပြီးတည်မှုများဆိုပြီးပြင်ဆင်ထားတယ
်နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့သမ္မတဦးမြင့်တို့ပေါ်စစ်ကောင်စီကဆွဲချက်အသစ်တို့ထပ်တိုးလိုက်တဲ့သတင်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြရပါမယ်အဲ့နောက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတနည်းပြလာတဲ့အချိန်မှာစစ်ကောင်စီပေါ်ဝေဖန်ပြောဆိုမှုတွေအပါအဝင်မြန်မာနိုင်ငံအတွင်းကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးတော့မှာပါဒါတွေကိုမတင်ဆက်ခင်အခုရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
မနက်ဖြန်ဆိုရင်စစ်တပ်ကရွေးကောက်တင်မြှောက်ခံအမျိုးသားဒီမိုကရေစီအစိုးရစီကအာဏာသိမ်းလိုက်တာတနည်းပြနှစ်ပတ်လည်နေ့ဖြစ်ပါတယ်အရက်သား1500ကျော်အသက်ခံရလူပေါင်း11800ကျော်အဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကပြောပြီးလူပေါင်း9သိန်းကျော်အိုးအိမ်စွန့်ခွာထွက်ပြေးနေရတယ်လို့ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးနေရသူများစောင့်ကြည့်ရေးအဖွဲ့ကဆိုပါတယ်အပြစ်မဲ့ပြည်သူတွေသိဆုံးခဲ့ကြရပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကသူတို့ကိုရန်သူလို့သတ်မှတ်လို့ပါလို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကဆိုပါတယ်။လုံးဝထိန်းချုပ်မှုမရဘဲရက်စက်ကြမ်းကြုတ်တဲ့စစ်အာဏာရှင်စနစ်ဖြစ်တယ်လို့ Australia နိုင်ငံ Lowy Institute ကသူသတင်း Harvey Lima Hugh ကပြောပါတယ်။ကြီးမားတဲ့လူမှုကန့်ကွက်ပွဲတွေနဲ့စစ်ကောင်စီကိုနေရာအနှံ့ကပြည်သူတွေဆန္ဒပြခဲ့ကြပြီးရုံးမတက်ရုံးထွက်ဖို့ကြိုးစားကြတဲ့ဝန်ထမ်းတပိတ်ကြောင့်အစိုးရရန်ရည်တွေချိနဲ့သွားခဲ့ကြပါတယ်။ဘန်လုံငန်းပေါ်လူမှုယုံကြည်မှုမရှိသလောက်နင်းနီးဖြစ်သွားခဲ့ပြီးရက်တန့်သလောက်နင်းနီးဖြစ်ခဲ့ပါတယ်။စီးပွားရေးပမာဏ18ရာခိုင်နှုန်းကျုံသွားခဲ့ပြီးစိုးရိမ်ရလောက်အောင်စီးပွားရေးအားနည်းသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။လူရေ55သန်းရဲ့တဝက်ဟာဆင်းရဲတွင်းထဲမှာရောက်နေတယ်လို့လည်းကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါဟာပျောက်ဆုံးသွားမဲ့အနည်းဆုံး10စုတစုဖြစ်တယ်လို့ပြောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်လည်းဖြစ်ပါတယ်လို့သူသေးသည်ဟာဗေးလီမာဟျူကသုံးသပ်ပါတယ်အားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်နိုင်မဲ့ပတ်ဝန်းကျင်တရားဖန်တီးရေးဟာအရေးပါပြီးဘဲဖြေရှင်းပုံမျိုးမဆိုလက်ရှိအချက်တဲတံကိုခံနေကြရတဲ့သူအားလုံးနဲ့ထိတွေ့ဆက်ဆံဂရုတစိုက်နားထောင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံကမြန်မာစစ်တပ်ရဲ့အာဏာသိမ်းတနည်းပြထုတ်ပြန်ချက်မှာပြောထားပါတယ်အတွင်းမှုချုပ်ဟာမြန်မာပြည်သူများသူတို့ရဲ့ဒီမိုကရေစီရည်မှန်းချက်နဲ့သွေးစည်းညီညွတ်စွာယက်တည်နေပါတယ်ရိုဟင်ဂျာတွေအပါအဝင်အသိုက်အဝန်းအားလုံးကိုကာကွယ်ရေးအတွက်လည်းယက်တည်နေပါတယ်လို့ကြေညာချက်မှာပြောထားပါတယ်စစ်တပ်ကဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချခဲ့တာဖြစ်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်နဲ့တပ်ရဦးဝင်းမြင့်အပါအဝင်အစိုးရအဖွဲ့ဝင်တွေကိုတစ်ဖက်သက်အာဏာရှင်ဆန်ဆန်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေများနေပြီးလူခွေရေးနဲ့လူသားချင်းစာနာထောက်ထားမှုအချက်တဲကပိုပြီးနှက်ဆိုင်လာနေတယ်လို့ကြေညာချက်မှာလဲဖော်ပြထားပါတယ်။စင်ရွင်းကလည်းမြန်မြန်ဆန်ဆန်ကြီးနှက်ထက်နှက်လာနေတယ်လို့ဆိုပါတယ်။လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါဝင်ပတ်သက်သူတွေအားလုံးဟာလူခွေရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုလေးစားကြားရပါမယ်လို့လည်းတိုက်တွန်းထားပါတယ်။ NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တပ်ရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲတိုင်းအောင် မလျော်ဩဇာသုံးခဲ့တယ်လို့ဆိုပြီးရသက်ကြီးဥပဒေပုံမှန်130ကာကြီးနဲ့စစ်ကောင်စီကထပ်မံတရားစွဲလိုက်ပါတယ်ဒီနေ့ဇန်နဝါရီလ31ရက်နေ့ပြည်တော်အထူးတရားရုံးရောက်လာတဲ့အမှုကို February 14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြီးစစ်ဆေးမှဖြစ်တယ်လို့တရားရုံးနဲ့နီးစပ်တဲ့အတိုင်းဝိုင်းကပြောပါတယ်ပြည်တော်စုအစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူကတော့ပထမဦးဆုံးအမှုတက်တရားစွဲခံရတာပါပြည်နယ်နဲ့တိုင်းဝင်ကြီးချုပ်တချို့ကိုလည်းဒီပုံမှန်နဲ့ပဲတရားစွဲထားပါလေ။ဦးမင်းသူကိုတော့ထအာခရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံပတ်55နဲ့ပါတရားစွဲမှုပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကအသိပေးထုတ်ပြန်ထားပါတယ်။ဒေါ်ဆန်းစုကြည်ကတော့အာခရီလိုက်စားမှုအမှုဆဲမှုနိုင်ငံတော်ရှုတ်ဝက်ချက်ဖြိုးဖောက်မှုအခုထပ်ပြီးတရားစွဲခံရတဲ့မလျော်ဩဇာသုံးမှုစတဲ့အမှုတွေကိုရင်ဆိုင်နေရပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြောင်းအောင်လုပ်မှုတဘာဝဘေးအမှုဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှုတွေအတွက်ထောင်ဒဏ်စုစုပေါင်း6နှစ်ချမှတ်ခံထားပြီဖြစ်ပါတယ်။ဝါဆောင်စနစ်ပယ်ရင်တက်တလပစ်ဒုံးကြီး IRBM ကိုပြစ်လွတ်ခဲ့တယ်လို့မြောက်ကိုရီးယားကအတည်ပြုလိုက်ပါတယ်။တခြားနိုင်ငံတွေပေါ်ပြန်တန်းတာကိုရှောင်ဖို့ဒုံးကြီးကိုမတ်မတ်ပြစ်လွတ်ခဲ့ကြောင်းမြောက်ကိုရီးယားကပြောပါတယ်။အခုလိုပြစ်လွတ်လိုက်တာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဂျပန်အစိုးရအတွင်းဝင်ချုပ်ဟီရိုကာဇုမတ်ဆူရိုကဝေဖန်လိုက်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့မှာရှိတဲ့တန်ယုံကတဆင့်ဂျပန်ကမြောက်ကိုရီးယားကိုကန့်ကွက်ထားတယ်လို့လည်းသူကဆိုပါတယ်အမေရိကစီကသဘောတူညီချက်ရဖို့အတွက်မကြာမီမှာပို့ပြီးအစွမ်းကြီးမတဲ့ဒုံးကြီးကိုစမ်းသပ်ပြစ်လို့အောင်မယ်လို့အမေရိကအကြီးသားအရာရှိကြီးတဦးကထင်မြင်ပါတယ်
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရုရှားယူကရိန်းနယ်စပ်အခြေအနေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်သတိကြော်ချထားတဲ့ကိစ္စနဲ့ယူကရိန်းနိုင်ငံတွင်မတည်မငြိမ်ဖြစ်အောင်ရည်ရွယ်တဲ့လုပ်ရသွေးဆိုပြီးအမေရိကန်ကပြောနေတဲ့ရုရှားတို့ရဲ့အပြုံမှုနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီကအမေခွန်ထုတ်မှာပါ။ဒီကိစ္စကိုရုရှားဘက်ကရှင်းပြဖို့လုံခြုံရေးကောင်စီကတင်းညင်းတညွတ်တဲ့ဖိအားပေးမေးမြန်းမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်လင်နာသောမတ်စ်ဂရင်းဖီးက ABC သတင်းဌာနကိုတင်းငွေနေကပြောပါတယ်။ပြည်သူဆက်ဆံရေးအတွက်ဆိုပြီးအမေရိကန်ကခေါ်ယူတဲ့လုံခြုံရေးကောင်စီအစည်းအဝေးဟာလူအယုံစိုက်မှုရက်အောင်စတန့်ထွင်တဲ့လုပ်ရဆိုပြီးကုလသမဂ္ဂဆိုင်ရာရုရှားဒုတိယသံအမတ်ဒီမီထရီပိုလီယန်စီဗ်ကဝေဖန်ပါတယ်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံထဲမှာပါတဲ့ရုရှားနိုင်ငံအနေနဲ့သူ့အပေါ်ထိခိုက်မဲ့လုံခြုံရေးကောင်စီရဲ့ဘလို့လုပ်ရမျိုးကိုမဆိုဗီတိုအာဏာသုံးပြီးတော့ပယ်ချခွင့်ရှိပါတယ်အီရန်နိုင်ငံကကြောတော်နောက်ခံပေးထားတဲ့ယီမင်ဟူသီသဘုံတွေဖက်ကပြစ်လွတ်လိုက်တဲ့မီဆိုင်တုံးကြီးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့အာရဗ်စော်ဘွားများပြည်တော်စု UAE ကဒီကနေ့ပြောပါတယ်အစ္စရေးသမ္မတ Isaac Hazo UAE ကိုပထမဆုံးအလဲပတ်ရောက်နေချိန်မှာယီမင်သဘုံတွေဖက်ကအခုလိုဖိတ်ခတ်တာပါဒါဟာအမေရိကန်မဟာမိတ်ဖြစ်တဲ့ UAE နိုင်ငံတဲ့နှစ်ပတ်အတွင်း၃ချိန်မြောက်ပြစ်ခတ်တိုက်ခိုက်တဲ့အလို့ရဖြစ်ပါတယ်။ရှီမင်ဟူဒီတပုံတပ်ဖွဲ့ပြောခွင့်ရသူကလည်းဒူဘိုင်းမြို့ကိုအဝေးထိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တယ်လို့အဘူဒါဘီမြို့ကတော့ဇူလ်ဖီကာမီဆိုင်ဒုံးတွေနဲ့ပြစ်ခတ်ခဲ့တယ်လို့အတည်ပြုပြောဆိုပါတယ်။ UAE မှာရှိတဲ့အရေးကြီးတဲ့ဌာနချုပ်တွေနဲ့စစ်ဘက်အဆောက်အုံတွေကနေဝေးရာမှာနေကြဖို့အရက်သားတွေနဲ့လုပ်ငန်းရှင်တွေကိုလည်းပြောခွင့်ရသူကထပ်ပြီးတော့တတိပေးခဲ့ပါတယ်။ UAE ကတော့သူ့နိုင်ငံဟာစီးပွားရေးလုပ်ကိုင်ဖို့နဲ့ကမ္ဘာလက်ခီးတယ်တွေအတွက်လုံခြုံလာတဲ့နိုင်ငံပုံမှာဆိုပြီးတော့အကုန်ယူပြောကြားထားတာပါ။ဟူဒီတပုံတွေဖက်ကပြစ်လွတ်လိုက်တဲ့မီဆိုင်ဒုံးကိုညတစ်ကောင်ကြော်လောက်မှာကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့အပြက်အစီအပိုင်းစာတွေကလူမနေတဲ့ဒေသတွေထဲကျသွားခဲ့တယ်လို့ UAE ကကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်တောင်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရမကာအိုမြို့ကဒုတိယအကြီးဆုံးလောင်ကစားရုံအကြီးအကဲတယောက်ကိုမကာအိုရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒေါ်လာဘီလျံနဲ့ချီလက်ပတ်နေတဲ့လောင်ကစားလုပ်ငန်းတွေအပေါ်တာဝန်ရှိသူတွေဖက်ကပို့ပြီးတော့တင်းကျပ်လာနေတာပါ။တမရရှီကျင်းပင်ရဲ့အကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးဆောင်ရွက်ချက်တွေကြောင့်မကာအိုနဲ့လောင်ကစားကဏ္ဍတွေမှာစီမင်းစည်းကမ်းတွေပြီးမှအစိုးရကပို့ပြီးတော့ပြတ်ထန်လာတာပါ။မကာအိုမြို့ကဒုတိယအကြီးဆုံးကာစီနိုလောင်ကစားရုံတက်ချန်အုပ်စုတည်ထောင်သူလည်းဖြစ်ပြမကလက်ကြီးကစားသမားတွေကိုခေါ်လာသူလည်းဖြစ်တဲ့ချန်ဝီလင်းကိုရဲတပ်ဖွဲ့ကတင်းငွေတွေနေမှာဖမ်းဆီးလိုက်တာပါဟိုတယ်တွေနဲ့ကာစီနိုလောင်ကစားရုံတွေလက်ပတ်နေတဲ့မကာလီဂျင်ဒီဗလော့ပ်မန့်ကလည်းသူတို့ရဲ့ဥက္ကဋ္ဌချန်ဝီလင်းအဖမ်းခံရကြောင်းအသိပြုပါတယ် ဟောင်ကောင်မှာမှပုံတင်ထားတဲ့သူတွေရဲ့အစုရှယ်ယာတွေလည်းဒီကနေ့မှ30ရာခိုင်နှုန်းထိကျဆင်းသွားတာပါမကာအိုကအကြီးဆုံးလောင်းကစားရုံ Sun City လောက်ကိုင်းနေသူ Alvin Chu လည်းပြီးခဲ့တဲ့နိုဝင်ဘာလမှာအဖမ်းခံခဲ့ရပါတယ်online ကနေလောင်းကစားလုပ်နိုင်အောင် Chu နဲ့အကြီးတန်းအရာရှိဆဲဦးတို့ကဖိလစ်ပိုင်နိုင်ငံမှာဖန်တီးခဲ့ကြပြီးတော့ပြီးမကြီးကလောင်းကစားသမားတွေကိုဆွဲဆောင်ခဲ့ကြတယ်လို့မကာအိုအစိုးရရှေ့နေတွေကဆွဆွဲပါတယ်ပြီးခဲ့တဲ့နိုဝင်ဘာလမှာပေါပောက်ခဲ့တဲ့အဲ့ဒီဖြစ်ရပ်နဲ့ဆက်စပ်ပြီး Chong Wei Ling ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့မကာအိုရဲတပ်ဖွဲ့ကသတင်းတွင်တွေကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ပေါ်တူဂီအုပ်ချုပ်မှုအောင်ရောက်ခဲ့မှုတဲ့မကာအိုဟာလောင်းကစားလုပ်ငန်းတွေကိုတရက်ခွင်ခွင့်ပြုထားတဲ့တခုတည်းတော့တရုတ်ပိုင်နေမည်လည်းဖြစ်ပါတယ်လောင်ကစားသမားအများစုကပြည်မကြီးကအလာသူတွေဖြစ်ပြီး Sun City နဲ့ Tech Chun လောင်ကစားရုံတွေကခေါ်လာသူတွေလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာအခုရက်ပိုင်းကျင်းပတော့မယ့် Olympic အားကစားပွဲမှာရှင်ပြိုင်ကြမယ့်အားကစားသမားတချို့နဲ့အသင်းတာဝန်ရှိသူတွေအပါအဝင်လူ39ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ Olympic ပွဲတာဝန်ရှိသူတွေကသတင်းဌာနတွေမှာပြောပါတယ်။စနေနေ့တုန်းကလည်းကစားပွဲနဲ့ဆက်ဆက်နေတဲ့လူ34ယောက်ကိုဗစ်ကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တာပါ။အမေရိကန်မှာတော့အနောက်ဘက်ကံယူရန်တစ်လျှောက်စိတ်ကမ်းလူသားတွေကြားတိလာတဲ့ကိုဗစ်ပိုးကူးသူတွေဟာမနစ်တနစ်လုံးကကူးခံရသူတွေပိုများနေတယ်လို့ Pacific ရေချောင်းအသင်းကကိုးကားပြီးတော့ The New York Times သတင်းစာကြီးမှာဖော်ပြပါရယ်မနစ်ကပိုးကူးသူ1600ကျော်ပဲရှိခဲ့ရာကပြီးခဲ့တဲ့လထဲမှာတော့တလအတွင်း1800ကျော်ရှိတယ်လို့ပြောပါရယ် Cyprus နိုင်ငံမှာတော့ဂိုင်းအုပ်ဆရာတော် Christostomos II ကသူပိုင်နေမြေတဲကကာကွယ်ဆေးထုတ်ဖို့ငင်းဆန်နေတဲ့ Orthodox Christian ဘုံတော်ကြီး12ပါးကိုရတုက6လတမမဟုတ်အပြေးတိုင်အနာပေးမယ်လို့ပြောကြောင်းနိုင်ငံပိုင် CIBC အတန်းလွင်ဌာနကသတင်းတွင်နေမှာပြောပါရယ် John Hopkins တက္ကသိုလ် COVID သုတေသနဌာနအစီအရာသတင်းလာနေအထိဆိုရင်တော့တစ်ကမ္ဘာလုံး COVID ကူးစက္ကန်းရသူ 384.8 သန်းကျော်နဲ့သေဆုံးသူကတော့9သန်းကျော်ရှိပါတယ်
ဒီနေ့လာနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နန်းလောင်တို့ကတင်ပြပေးကြတာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့နိုင်ငံတော်အတန်ပင်ကဒေါက်ဆန်းစုကြည်နဲ့သမရဦးမြင့်တို့အပေါ်အမှုထပ်တိုးလိုက်တဲ့သတင်းနဲ့စပါမယ်။NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာတုံးခဲ့တယ်လို့ဆိုပြီးရာဇဝတ်ကြီးပုတ်မှ130ကကြီးနဲ့စစ်ကောင်စီကထပ်မံတရားဆွဲဆိုလိုက်ပါတယ်။ဒီနေ့ဇန်နဝါရီလ31ရက်နေ့ပြီးတော့အထူးတရားရုံးကိုရောက်ရှိလာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြည့်စစ်ဆေးမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့မဆုမွန်ကဖော်ပြပေးပါမယ်ခင်ဗျာ
။2020ရွေးကောက်ပွဲမှာအနိုင်ရအောင်မလျော်ဩဇာတုံးခဲ့တယ်လို့ဆိုပြီးNLD အစိုးရသမ္မတဦးဝင်းမြင့်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ကိုရာဇသက်ကြီးဥပဒေပုံမှ130ကကြီးနဲ့စစ်ကောင်စီကအမှုတွဲပြီးတရားစွဲဆိုပါတယ်ဒီကနေ့နေပြီးတော့အထူးတရားရုံးယုံကြည်မှဒေါက်အောင်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကဒီအမှုအတွက်ကိုယ်စားလှယ်လွှဲစာတင်ခဲ့တယ်လို့သိရပါတယ်တရားဆွဲဆိုလိုက်တဲ့ပုံမှန်130ကကြီးနဲ့ပတ်သက်လို့တရားရုံးနဲ့နှီးဆက်တဲ့ရှေ့နေတဦးကအခုလိုပြောပြပါတယ်
ဟုတ်တယ်ဟုတ်တယ်ပြည်သူတွေကလည်းဒီလိုကရုပ်ပေါ်မှာမြေဩဇာတုံးတယ်လို့ပြောတယ်ဆင်းရဲဩဇာတုံးတယ်ပေါ့ဗျာဆင်းရဲတတ်တယ်အဲ့ဒါမျိုးပြီးထားတာပေါ့ပြည်သူတွေကကြီးဆိုတာပြည်သူတွေကကြီးကိုဒီပြင်ထားတဲ့ဟာရှိတယ်အဲပြင်ထားတဲ့ကကြီးမှာပြောကြဆိုဆိုင်ရာဥပဒေပေါ့နော်ညပကြီးဥပဒေအခန်း6ကကြီးမှာပြောင်းပြီးမှနိုင်ငံတော်စီးပွားရေးခြေခံဥပဒေနဲ့ဒီသေးဥပဒေများ၌ပါရှိသည့်ကထမ်းကျင်းအချုပ်နဲ့ဆက်လင်းပြီးတည်မှုများဆိုပြီးတော့ပြင်ဆင်ထားတယ်အဲ့လိုပြင်ထားတာပေါ့နော်
စစ်ကောင်စီကတာဝန်ပေးထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကတရားလိုလုပ်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဒီမှုကိုဖေဖော်ဝါရီလ14ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပြီးရက်ပေါင်း180အတွင်းစစ်ဆေးသွားမယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကသိရပါတယ်။ပြည်ထောင်စုဆိုရအဖွဲ့ဝင်ကြီးဦးမင်းသူဟာလည်းစစ်တပ်ကနေအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကလေးကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်ပြီးပထမဆုံးသူ့ကိုအမှုတက်ပြီးတော့တရားစွဲတာဖြစ်ပါတယ်။ဒီစဲဥပဒေတရားရက်မှာပြုလုပ်မှုဒါမှမဟုတ်ပြက်ကွက်မှုအတွက်ပြည်ထောင်စုကိုအတိအလင်းပြဋ္ဌာန်းထားခြင်းမရှိတဲ့အခါမှာရာဇသက်ကြီးပုံမှန်130ကကြီးနဲ့အရေးယူနိုင်ပြီးတော့အမြင့်ဆုံးပြဋ္ဌာန်းကတော့1300အထိချနိုင်ပါတယ်။ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်တချို့ကလည်းဒီပုံမှန်နဲ့တရားစွဲထားပါတယ်။ဒီပုံမှန်ကအာမခံပေးလို့ရတဲ့ပုံမှန်ဖြစ်ပေမဲ့ဒေါက်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကတော့ထောင်ဒဏ်တွေအတိအသင့်ချမှတ်ခံထားရပြီးဖြစ်လို့အာမခံလျှောက်တာမဖြစ်နိုင်ပေမဲ့ဦးမင်းသူအတွက်ကတော့လျှောက်ထား권ရှိနိုင်ပါတယ်။ဒါပေမဲ့ဦးမင်းသူကိုလည်းအာမခံမပေးတဲ့ရာသက်ကျင်တုံးဥပဒေပုံမှ ဒီကနေ့ကျွန်တော်ဇွန်လ9ရက်နေ့ကနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဖရက်ရှားယူကရိန်းနဲ့တရားသုံးဆနှစ်အရက်အခေါ်ခြေချုပ်ဥပဒေနဲ့ထပ်မံတရားစွဲဆိုလိုက်တာကြောင့်အာမခံရှောက်ခွင့်မရှိဘူးလို့တရားရုံးနဲ့နှိစက်သူတူကပြောပါတယ်ဦးမင်းသူဟာနိုင်ငံရေးယာရုရှိတဲ့အချိန်မှာ2018ခုနှစ်စက်တင်ဘာလအတွင်း NND ပါတီရွေးကောက်ပွဲမှာအောင်နိုင်ရေးအတွက်ကုမ္ပဏီပိုင်ရှင်တအုပ်ကိုဆက်သွယ်ပြီးတော့NND ပါတီအတွက်တီရှပ်အထယ်1355ဒိလက်ခံရယူခဲ့တာနောက်NND ပါတီတစ်စိတ်တွေပါတဲ့လွယ်အိတ်တွေဝယ်ယူဖို့အတွက်ကြက်သိန်း395လက်ခံရယူခဲ့တယ်လို့ဆွဆွဲပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်50%နဲ့ပါတရားစွဲဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီဘက်ကအတည်ပြုထုတ်ပြန်ထားပါတယ်ထောင်ဆန်းစုကြီး ုံးမှုစတဲ့အမှုတွေနဲ့ရင်ဆိုင်နေရပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်မှုတဘာဝဘေးအမှုဆက်သွယ်ရေးနဲ့ပို့ကုန်တွင်းကုန်အမှုတွေအတွက်ထောက်နှံစုစုပေါင်း6နှစ်ချမှတ်ခံထားရပါတယ်ရှင်။
မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ဆီယနာတိတ်မှုတနည်းပြင်းနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားတော့မှာမို့ပထမဆုံးနိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုအကြောင်းနဲ့စပါမယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတနည်းကြာမြင့်လာခြင်းအထိစစ်တပ်ကအာဏာကိုဆက်လက်ဆုတ်ကင်ထားဆဲဖြစ်သလိုရွေးကောက်တင်မြောက်ခံထားရတဲ့ခေါင်းဆောင်တွေကိုလည်းနစ်ရှေထောင်တန်းတွေချမှတ်နေပါတယ်တစ်ဖက်မှာအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူတွေဟာစစ်ကောင်စီအုပ်ချုပ်လို့မရအောင်ဆက်လက်တော်လှန်နေကြဆဲဖြစ်တဲ့အကြောင်း VOA ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘတ်ရှေးရဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာ2020ပြည့်နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပယ်ချပြီး2021ခုနှစ်ဖေဖော်ဝါရီလ1ရက်မှာအရသာဆွေရကိုဖျောက်ချအာဏာသိမ်းပြီးကတည်းကတိုင်းပြည်ဟာဗယံပဒါနဲ့အကြမ်းဖက်မှုတွေအောက်နင်းပွန်းခဲ့ရပါတယ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကိုစစ်တပ်ကဖြိုခွင်းရမှာဒါဇင်နဲ့ချီတဲ့ကလေးငယ်အရေးအတွက်အပါဝင်အရသာပေါင်း1500လောက်တည်ဆုံးခဲ့ပြီးလူပေါင်း1000နဲ့ချီဖမ်းဆီးခံထားရကြောင်းလူခွင့်ရေးဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်အာဏာသိမ်းစစ်ကောင်စီကအကြမ်းဖက်ဖိနှိပ်နေပေမဲ့လည်းဒီမိုကရေစီနိုင်ငံကိုပြန်လည်ထူထောင်ဖို့တောင်းဆိုလှုပ်ရှားနေတဲ့မြန်မာပြည်သူတွေရဲ့စိတ်ဆန္ဒတွေဟာလျော့ပါးသွားခြင်းမရှိပါဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းမြန်မာပြည်သူတွေရဲ့စစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတန်တိတ်တန်ခိုင်မာပုံကိုအခုလိုပြောပါတယ
် I'm in awe of the people of Myanmar and I'm certain
ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုဒီကဲပဲအော်ထင်ကြီးလေးစားမိပါတယ်အခုလောမြန်မာပြည်သူတွေရဲ့စန့်ကျင်လှုပ်ရှားမှုဟာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကိုအားအသင့်စေခဲ့မှာတည်ကြပါတယ်သူတို့ကပြည်သူတွေကိုအလွယ်တကူနှိမ်နင်းနိုင်ခဲ့မယ်လို့ထင်ခဲ့ကြပုံရပါတယ်အခုမြန်မာပြည်သူတွေရဲ့တန်းကြီးကိုခေတ္တမို့ဆိုတဲ့တန်ဋိဌာန်ခိုင်မာမှုကိုအလျှော်တင်ပေးယူလို့လို့မရဘူးဆိုတာသူတို့တွေ့နေရပါပြီ
စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်ဧပြီလကအင်ဒိုနီးရှားနိုင်ငံကိုသွားပြီးမြမအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့ချိန်မှာမြမနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးတက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲတွေစတင်ဖို့အပါအဝင်အချက်၅ချက်ပါအစီအစဉ်ကိုအကောင့်ထည့်ဖို့ရေးသဘောတူခဲ့ပါတယ်။ဒါပေမဲ့လည်းလိုက်နာပါမယ်ဆိုတဲ့ကတိကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကချိုးဖောက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူဆောင်ရွက်မှုတွေအားနည်းခဲ့ပါတယ်။ဗီဒီယိုအာနာရှိနေတဲ့တရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာစစ်တပ်အပေါ်ပိတ်ဆို့အရေးယူမှုတွေဒါမှမဟုတ်လက်နက်ရောင်းချမှုတွေပိတ်ပင်မှာကိုလိုလားမှုမရှိကြပါဘူး။ဒါ့အပြင်လက်ရှိလုံခြုံရေးကောင်စီတွင်သဘောထားကွဲလွဲမှုတွေရှိနေတဲ့ကြားကမြန်မာနဲ့ပတ်သက်လို့သူတို့အဖွဲ့ဝင်တွေကြားအခြေအနေတွေပိုပြီးဆိုးရွားလာစေမယ်ဆိုတဲ့စိုးရိမ်စိတ်တွေကြောင့်မြန်မာအရေးထိထိရောက်ရောက်အရေးယူကင်တွယ်တာမျိုးမလုပ်ခဲ့ကြပါဘူးဒီအခြေအနေတွေနဲ့ပတ်သက်လို့နယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးလူးဝစ်ရှာဘိုနာပြောပြတာကတော
့ Frankly what the Myanmar military has gotten from the Security Council is a green light
ဒီလိုနေလင်းပြောရရင်မြန်မာစစ်တပ်အနေနဲ့လုံခြုံရေးကောင်စီကနေခွင့်ပြုချက်ရလိုက်တယ်လို့ဖြစ်ခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေကမကြိုးစားတော့တဲ့အတွက်သူတို့အပေါ်မှာအရေးယူဖို့မရှိဘူးဆိုတာမြန်မာစစ်တပ်ကသိနေပါတယ်။လုံခြုံရေးကောင်စီကလက်လျှော့လိုက်တယ်လို့ပြောရမှာပါလို့ပြောသွားတာပါ။လုံခြုံရေးကောင်စီဘက်ကအရေးယူဆောင်ရွက်ခဲ့တာမျိုးမရှိခဲ့ပေမဲ့ဇွန်လ18ရက်မှာတော့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံအပေါ်လက်နက်ရောင်းချမှုတားမြစ်ရေးအဓိကတိုက်တွန်းထားတဲ့ဆုံးဖြတ်ချက်တရက်ကိုအတည်ပြုခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုမဖြစ်မနေလိုက်နိုင်ရမယ်ဆိုတာမျိုးစီနောင်ထားခြင်းမရှိပါဘူး။ဒါကြောင့်လဲဆီယနာသိမ်းမှုကိုပြန်ရုပ်သိမ်းရေးနိုင်ငံတကာအတိုင်းဝိုင်းဘက်ကမြန်မာစစ်တပ်အပေါ်မှာလုံလောက်တဲ့ဖိအားပေးမှုမလုပ်နိုင်ဘူးလို့ International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowan ကဆိုပါတယ
် Well I think that international institutions including the UN မြန်မာအရေးနဲ့ပတ်သက်လို့အာဆီယံနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လမ်းတွေပိတ်နေတယ်လို့ကျွန်တော်ထင်ပါတယ်။ဆရာနာသိမှုကနေနောက်ကြောင်းပြန်လှည့်ဖို့မြန်မာစစ်တပ်အပေါ်ဒုံညွန်ကြီးကောင်စီဒါမှမဟုတ်အခြားနိုင်ငံတကာအဖွဲ့အစည်းတစ်ခုခုကလုံလောက်တဲ့ဖိအားပေးဖို့လမ်းကြောင်းမရှိတာထင်ရှားပါတယ
်။အခုလိုစစ်ဘိုလ်ချုပ်တွေအပေါ်နိုင်ငံတကာရဲ့ဖိအားပေးမှုမရှိချိန်မှာမြန်မာပြည်သူတွေကတော့စစ်ကောင်စီကိုလက်နက်ဆွဲကင်တော်လှန်တိုက်ခိုက်လာကြပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကမြန်မာပြည်သူတွေလက်နက်ကင်တော်လှန်နေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ပြည်သူလူထုကသူတို့ဖြစ်နိုင်တဲ့များနေနဲ့ by possible
people are resisting
လူတွေဟာဆက်အနာရှင်စနစ်ကိုထိမုံမှုတတ်နိုင်သမျှနီးမျိုးစုံနဲ့တွန်းလှန်နေကြပါတယ်။လက်နက်ကင်တိုက်ပွဲဟာဒီနီးလန်းများစွာတွေကတစ်ခုဖြစ်ပါတယ်လို့ပြောသွားတာပါ။စစ်တပ်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့တွေကြားတိုက်ခိုက်မှုတွေအစ်စ်ဖွဲ့စည်းလာတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကနေစစ်တပ်ကိုတော်လှန်တိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့အပြားမှာအကြမ်းဖက်မှုတွေကြီးထွားလာနေပြီးလူပေါင်းရာနဲ့ချီညီရဲဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။မြန်မာစစ်တပ်အနေနဲ့သူ့ရဲ့ပြည်သူတွေအပေါ်စစ်ကြေညာတိုက်ခိုက်မှုတွေကြောင့်အခြေအနေတွေဒီထက်မကပိုဆိုးလာနေကြောင်း Tom Andrews ကသုံးသပ်ပါတယ
်။ The junta has declared war on the people of Myanmar.And they're identifying those
who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living
in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar. They are identifying those who are living in Myanmar.International Crisis Group ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူး Richard Gowin ရဲ့အမြင်မှာလဲ
I think that for the time being we sadly feel
လောလောဆယ်လက်ရှိအချိန်မှာအကြမ်းဖက်မှုတွေတဟုန်ဟုန်တောက်လောင်နေမယ်ဆိုတာကိုပဲမြင်ရမယ်လို့ကျွန်တော်တို့စိတ်မကောင်းစွာနဲ့ခံစားမိပါတယ်ဒီအကြမ်းဖက်မှုတွေကိုထိန်းသားနိုင်ရင်တော့မှနိုင်ငံရေးအရပြည်လည်ဖို့အခွင့်အလမ်းနေပါတယ်လို့ကျွန်တော်ထင်ပါတယ်
မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခင်ဗျာ VO American အတန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လင်းပေးနေပါတယ်မကြခင်တင်ဆက်ပေးမဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ဆီယနာတင်တနည်းကြာနီးပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခေါ်မှုတွေအကြောင်းတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအထူးအစီအစဉ်ကိုတင်ဆက်ပေးသွားမှာပါခင
်ဗျာ VO မြန်မာပိုင်းရဲ့ထုတ်လင်းချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တော်တော်ကျွန်တော်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့တရင်ကြမ်းရှိနေတဲ့တရင်ပြပုတ်ချက်တွေကိုတင်ပြပေးပါအောင်မယ်။အာနာသိန်းတနစ်ပြည်လာချိန်မှာအလုသမားအခွင့်အရေးတွေဆုံးရှုံးနေရတဲ့တရင်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်တနစ်အတွင်းစက်မှုစုံကွန်ထရိုးလုပ်ငန်းတွေပုံမှန်အခြေအနေအတိုင်းလည်ပတ်နိုင်တဲ့အခြေအနေမှာမရှိသေးပါဘူး။အလုသမားအခွင့်အရေးဆုံးရှုံးနှင်နာမှုတွေလည်းပိုပြီးဆိုးဝါးလာနေတယ်လို့အလုသမားအရေးကျွမ်းကျင်သူတွေကပြောကြပါတယ်။ရန်ကုန်ကပေးပို့တဲ့ဒီတရင်ကိုတော့ကိုသားညုံဦးကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါဖြစ်နေချိန်စလာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်ဆက်မှုဇုံတွေကကုန်ထုတ်လုပ်ငန်းတွေဟာပြီးခဲ့တဲ့2021တစ်နှစ်လုံးလုပ်ငန်းလည်ပတ်နိုင်ဖို့အတော်လေးကိုကြိုးစားခဲ့ကြရပါတယ်။ပုံမှားတွေလုံးဝမရတာပြည်ပကကျွမ်းကျင်ပညာရှင်တွေမလာနိုင်တဲ့အတွက်ကျွမ်းကျင်မှုပိုင်းအထောက်ပံ့မရတာတွေကြောင့်လည်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့ခက်ခဲခဲ့ပါတယ်။နိုင်ငံရေးတည်ငြိမ်မှုနဲ့ဗန်စနစ်ပြိုလဲသွားတာကြောင့်ဆက်မှုဇုံတွေကလုပ်ငန်းငယ်တွေရပ်ဆိုင်းသွားတယ်လို့ဆက်မှုဇုံတစ်ခုရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်။
လုတ်ကဲဆယ်ယုံနေတယ်ဒီဒီပေါ်မှာလေးတွေတွားရမှာရတာပေါ့နော်တို့အဓိကလုတ်ကဲဆယ်ယုံအော်ရာပဲရတာပေါ့စိတ်ကြော်တာလက်ဆံပြန်ချုပ်တဲ့ဒီတရားမြေရရှိတဲ့ဆယ်ယုံတွေကတော့ဆက်မလို့ရနိုင်ဘူးနော်ဒီတစ်ထောင်တစ်ထောင်ရှိတဲ့ဆယ်ယုံတွေကတော့နိုင်ငံတကာကပိတ်ဆက်ယုံတွေကသူကတောက်ဆုပ်ရှိထားတဲ့ဒီကြတော့ရောထားရှိတာပေါ့ဒီလိုခါကျတော့သူတို့ကတော့ပြန်ဖွင့်လာကြဒီတိုင်းတော့မဟုတ်ဘူးပေါ့နော်ဟိုဒီ crisis မှာတော့နည်းနည်းလေးမတော်တဲ့လေဘုရားပြောတဲ့ပုံပေါ်
တူရှိညညတော်တမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့စက်မှုစုံတွေရဲ့လက်ရှိအခြေအနေကိုအခုလိုပြောပြပါတယ
်။ဟောပုံမှန်အခြေအနေတော့မဖြစ်သေးပါဘူးရှင်။လုပ်ငန်းရဲ့အကောင်ကတော့ရှိပေါင်းရှိနေမှာပေါ့နော်။ပထမအာဏာမသိတဲ့အနေအထားမျိုးတော့မဟုတ်သေးပါဘူး။
ဘာဖြစ်လဲဆိုတော့စိုင်းပြေဆက်တိုက်ရှိနေပါလားကိုပေးဆောင်ဒီလုံငန်းတွေကရဆိုင်နေတယ်မလဲပန်းနိုင်တယ်ရှိမှာအန္တရာယ်သိမ်းလိုက်တဲ့အခါပုံပြီးဆိုးသွားတဲ့နေရာအကုန်လုံးတော့လက်ပန်းနိုင်မှာမဟုတ်ဘူးလားတို့မြောက်သွားတဲ့နေရာရှိတယ်ဒီထက်တော့များပြန်လဲလက်ပန်းနိုင်မှုတစ်ချက်ကောင်းခက်လို့လေဆိုတဲ့ယုံကတော့တဝက်တစ်ချက်သက်ဆောင်ဆက်လဲနေရာဆက်ဆက်တန်နေတယ်ဒီနိုင်ငံကြီးရှုပ်ထွေးမှုရဲ့နောက်ဆက်မှာအမကြီးပါကြဘူးအားလုံးပါလေဒါမှခံရတာလည်းလူကမာပေါ့ဒါကြပြီဒီကမာကြီးခံရ
နိုင်ငံအနှံ့ကဆက်မှုဆောင်ကစေဝလုံငန်းအတော်များများမှာလဲအလုသမားအခွင့်အရေးချိုးဖောက်မှုတွေပိုပြီးတော့များလာတယ်လို့အလုသမားရေးကျင့်သူတွေကပြောပါတယ်။အလုရှင်တွေဘက်ကအချက်တဲချားမှလက်ပတ်နေကြရတဲ့အတွက်သူတို့အမျက်ကြောင်လို့အချိန်ပိုကမပြေးဘဲနဲ့အချိန်ပိုတွေခိုင်းတာမျိုးရှိနေပြီးတော့အလုသမားတွေဘက်ကလည်းအလုကန်ခက်ခဲနေချိန်မှာသိခံပြီးတော့လုံနေကြရတယ်လို့ထုတ်ပြကြပါတယ်။အလုရှင်အလုသမားအစိုးရဆရဲသုံးဝက်ဆိုင်အငင်းပွားမှုဖြစ်ရှင်ရဲ့ယနေ့ပြတ်သွားတဲ့အတွက်ဒါကိုအခွင့်အောင်းယူပြီးတော့အလုရှင်တွေဘက်ကအလုသမားတွေကိုပို့ပြီးတော့ဖိနှိပ်လာတယ်လို့အလုသမားကြီးကကြွညင်သူတွေကပြောပါတယ်။ဘိုးလင်းပေါက်အလုဆင်းခိုင်းတာအချိန်ပိုကြီးမပြီးတာအလုနားချိန်မှာအတင်းကျပ်အလုဆင်းခိုင်းတာလူမှုဖူလုံကြီးကိုမပြီးဘဲနေတာဆက်ရှိတဲ့အလုသမားအခွင့်အရေးချိုးဖောက်မှုတွေလည်းပိုများလာပါတယ်။ဆက်အနာသိမ့်ပြီးတဲ့နောက်ပိုင်းတိတ်သိမ့်သွားတဲ့စေုံတွေကအလုသမားတွေတသိန်းကျော်ဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်တောင်းဆိုညီကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုသမားများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ်။
အခုဆိုင်ရုံတော်တော်များများပိတ်ပါတယ်။ထဲကျုံလုပ်ငန်းရှင်များအတင်းကနေပြီးတော့မှဟိုအင်တာဗျူးတစ်ခုမှဆိုရင်ဆိုင်ရုံပေါင်း140အရာကြီးပိတ်တယ်လို့ပြောပါတယ်။အခုကျမတို့ရှိကိုတိုင်ကြားမှုတွေရလာတဲ့စာတွေမှာကြည့်မယ်ဆိုလို့ရှိရင်အမှုတော်တော်များများကဆိုင်ရုံအရာကြီးပိတ်တဲ့အတွက်ကြောင့်ကျွန်တော်တို့လမ်းစာမရတဲ့အတွက်အခုကြီးတောင်းခံရတဲ့စာရေးအကြောင်းအရာကြီးဖြစ်နေပါတယ်။ဆိုတော့ကျမတို့ဒီအလုပ်သမားအနည်းဆုံးပေါ့နော်တသိန်းတသိန်းခွဲလောက်ကဒီယာယီအလုပ်ပိတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာအလုပ်လက်မဲ့ဖြစ်ပြီးတော့ဒီရောချင်းငွေတွေမရဘဲနဲ့ဖြစ်နေတဲ့အနေအထားမျိုးတွေဖြစ်လာတယ်။တရားဥပဒေစိုးမိုးမှုတွေမရှိတော့တဲ့အခါမှာလူ့သမားတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူး
။လူမှုဖူလုံကြီးလိုမျိုးအစွတ်ကိုပုံမှန်သွေးရတဲ့ငွေတွေကိုလည်းအလုပ်ရှင်တွေကလူ့သမားတွေစီကနေပြီးတော့ပို့ပြီးတော့ကောက်ခံလာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလူ့သမားသက်မကများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်။ဒီအာဏာသိမ်းမှုနောက်ပိုင်းမှာလူ့သမားသက်မကတွေကိုဒီတိုက်ကပ်ထားပြီးတော့ဖြိုခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုပ်ရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုတော့ဒီကြေညာချက်တွေလုတ်ခဲ့ပါတယ်။အဲ့ရဲ့အကျိုးဆက်အနေနဲ့လုံမားတွေကရခင်ရတဲ့လစာတွေထက်များစွာကြော့နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်။ဒီဒုက္ခလစာတွေနေသွားတဲ့အပြင် overtime တွေကိုအားမခိုင်းစေရင်ခံရနေတဲ့အပြင်ကမှဒီပိတ်ရအလုံနာရက်တွေအားလည်းအခုဆိုလို့ရှိရင်အဆိုင်ရုံတော်တော်များများမှခံစား권မပေးတော့ဘူးဆိုတာတွေဖြစ်လာတယ်။ပြီးတော့လူမှုခုလုံရေးခံစား권တွေမရတော့ဘူးဆိုတာဖြစ်လာတယ်။
2021ခုနှစ်အတွင်းအလုံးလက်မဲ့ဖြစ်ပွားတဲ့နှုတ်ကိုအချက်လက်မှန်မှန်ကန်ကန်ရဖို့ခက်ခဲတယ်လို့အလုံးသမားကြီးဆောင်ရသူကပြောပါတယ်။အပြည့်ဆိုင်ရာအလုံးသမားကြီးရအဖွဲ့ ILO ရဲ့အချက်လက်ရဆိုရင်တော့2019ခုနှစ်မှာစက်မှုဆုံမြန်မာပြည်ကအထည်ချုပ်လုပ်ငန်းတွေကနေအမေရိကန်ဒေါ်လာ5ဘီလီယံကျော်ဝင်ငွေရခဲ့ပါတယ်။ဒါပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ရခိုင်နှုန်းအတော်ကျသွားတယ်လို့ ILO ကပြောပါတယ်။မြန်မာနိုင်ငံစက်မှုဆုံတွေမှာလာရောက်ပြီးတော့ယင်းနှိမ့်မြုပ်နှံနေကြတဲ့အထည်ချုပ်လုပ်ငန်းတချို့လည်းဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမှာလုပ်ငန်းတွေရပ်ဆိုင်ပြီးတော့ထွက်သွားကြပါတယ်။အနာသိမ်းပြီးတဲ့နောက်ပိတ်သိမ်းသွားတဲ့ဆေးရုံတွေဟာ300ကျော်ရှိနိုင်တယ်လို့လုပ်ငန်းရှင်တချို့ကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုတန်းညိုဦးတင်ပြပေးခဲ့တာပါခင်ဗျာဗီအိုအမေရိကန်တန်ကနေတင်လာနေညပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေတာပါဗီအိုအမေရိကန်တန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကို2ကြိမ်ထုတ်လွှင့်ပေးနေတာပါခင်ဗျာညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ1965နဲ့30နှစ်လို့ပြင်ဗီအိုအင်တာနက်စာမျက်နှာနဲ့ဖြစ်ကြတဲ့ YouTube နဲ့ Facebook စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်နေကြပါတယ်။နနေခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32နဲ့လိုင်းနိုမီတာ49တို့အပြင်လှမ်းလိုက်မီတာ190တို့ကနေလည်းဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။ နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍတို့နဲ့အတူစည်ရနာသိန်းတစ်နှစ်အကြာနှိပညာလုပ်ငန်းတွေရဲ့အပြောင်းအလဲစိန်ခေါ်မှုတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအထူးအစီအစဉ်တို့ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အဲ့ဒါတွေမှတင်ဆက်ခင်အခုပထမဆုံးသတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်။မြန်မာနိုင်ငံမှာစည်ရနာသိမ်းမှုတင်းတင်းတင်းပြည်လာတဲ့အချိန်မှာအာနာသိန်းစစ်ကောင်စီနဲ့စည်ရနာရှင်ဆန့်ကျင်သူတွေအကြားအခြေအနေကတင်မာနေစေဖြစ်ပါတယ်နိုင်ငံရေးနဲ့စီးရေးပဋိပက္ခတွေကပြည်သူလူထုရဲ့နေစဉ်လူနေမှုဘဝကိုပြင်းပြင်းထန်ထန်ရက်ခတ်မှုရှိပြီးကျန်းမာရေးပညာရေးစီးပွားရေးဘက်ပေါင်းစုံကနလမထူနိုင်အောင်ဖြစ်နေရတယ်လို့ပြည်သူတွေကပြောပါတယ်နေစဉ်ဘဝရက်တည်ရေးဘလို့ပုံစံတွေနဲ့ဖြတ်တန်းနေရတယ်လဲဆိုတဲ့အကြောင်းရန်ကုန်သတင်းတောက်ပေးပို့ထားတာကိုဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာမက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
ဒီကနေ့အထွေထွေရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလ3ရက်နေ့ကစလို့စစ်တပ်အာဏာသိမ်းလိုက်တာတနစ်တာကာလရောက်ခဲ့ပါပြီ။ဆီယာနာရှင်ဆန့်ကျင်သူတွေဒီမိုကရေစီလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေဟာအာဏာသိမ်းကာလအစောပိုင်းကစပြီးဒီကနေ့အထိကိုဒီမျိုးစုံနဲ့စစ်အုပ်ချုပ်ရေးကိုအန်တူဆန့်ကျင်နေကြပါတယ်။အကြမ်းမဖက်ဆန္ဒပြမှုတွေနှိမ့်နှင်းခံခဲ့ရတဲ့နောက်စစ်အုပ်ချုပ်မှုကိုလက်နက်ကိုင်ခုခံမှုတွေလည်းဖြစ်လာပါတယ်။မြို့ပေါ်တွေမှာဆိုလဲပစ်ခတ်မှုတွေပောက်ကွဲမှုတွေရှိနေတုန်းမှာပြည်တွင်းမတည်ငြိမ်မှုတွေနဲ့အတူစီးပွားရေးလူမှုရေးကျန်းမာရေးထိခိုက်သက်ရောက်မှုတွေလည်းရှိနေပါတယ်။တစ်ချိန်တည်းမှာစစ်ကောင်စီအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေကလည်းရှိနေတာပါ။နှိမ့်နှိုင်းဆွေးနွေးမှုတွေလုပ်ကြဖို့အာဆီယံရဲ့ဘုံသဘောညီချက်၅ရပ်ကလည်းစစ်ကောင်စီအတွက်ဖိအားတစ်ရပ်လိုဖြစ်နေပါတယ်။ဆီယနာသိန်းကလေးကစလိုက်တဲ့စစ်ကောင်စီနဲ့မပူးပေါင်းရေးအာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားမှုကလည်းအကန့်အသတ်နဲ့ဆက်ရှိနေတယ်လို့ပြောရမှာပါ။ဒါကြောင့် CDM လှုပ်ရှားသူတွေကိုအာဏာပိုင်တွေကအကြက်ကန်ဖိအားပေးတာဖမ်းတာစီးတာတွေလည်းရှိနေပါတယ်။ CDM လှုပ်တဲ့ကျန်းမာရေးဝန်ထမ်းတွေ၊ပညာရေးဝန်ထမ်းတွေနဲ့ပို့ဆောင်ရေးဌာနဝန်ထမ်းတွေကိုအစိုးရကပေးထားတဲ့ဝန်ထမ်းအင်အားတွေကနေစစ်ကောင်စီကအတင်းအကျပ်ဖယ်ရှားတာတွေလုပ်ခဲ့ပါတယ်။ CDM လုံနေကြတဲ့အစိုးရဝန်ထမ်းတွေကိုတပိုင်းတပိုင်းကူညီနေကြသူတွေရှိပေမဲ့လို့အများစုကထောက်ပံ့ကူညီမှုတွေမရကြသလိုတခြားလှုပ်ကန်ရှာဖွေဖို့လည်းအခက်အခဲဖြစ်ကြပါတယ်။တချို့ကနေစားအလုပ်တွေဝင်လုပ်ပြီးဝင်ဝေရှာကြပါတယ်။တနည်းနည်းပါးကြာလာပြီဖြစ်တဲ့အတွက်တချို့ကဆက်လက်ရက်တီဖို့ပါခက်ခဲနေကြပါတယ်။မိရထားစီဒီအမ်ဝင်တဲ့သူကတော့သူ့ရဲ့ကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်
။နိုင်ငံလိုအလုပ်တွေလုပ်တဲ့နိုင်ငံတွေနောက်တယ်ဆိုတာဒီယူရိုတာလီအလုပ်မဖြစ်မနေအနာမထမ်းတော့ဗျာ။အဲ့ဒီနဲ့သူ့ဆရာမင်းကိုပြောတော့ပြမဦးလည်းမရှိဘူး။အကြောင်းမျိုးကြားပြီးဖမ်းပြောင်းလဲ။အဲ့ဒီမှာကျွန်တော်အလုပ်လုပ်တာလည်းကြားလို့ဆိုတော့ဒီကိစ္စလို့ရတာပေါ့ဗျာသူတို့ကတော့ပုံမှန်ကျွန်တော်တို့ကကိုနန်းနဲ့အကားကြတာပြန်ပြီးဒီတဲ့အတွက်ကိုနန်းလို့ဝင်လုပ်တာကျန်တဲ့ပြန်ပါလို့ဆိုတော့လုပ်ငန်းမင်းဆရာမတော်တည်ရတဲ့အတွက်နေသားလို့ဒီကကိုင်းစီစီရရှိသူတို့ဆိုရင်အဲဟုတ်ပေါ့ထောက်လို့လုပ်ငန်းနဲ့မှာတော့ရတယ်ဆရာအဲ့ချင်မှမစီမင်းလို့ပြောပြရတယ်ဒီလိုကိုနန်းတွေတချို့ကမခံရမ်းဘူးဟိုမခံရမ်းဘူးတော်တော်လည်းကျွန်တော်တို့ကိုနန်းတွေအားလုံးကတော့အခုလုံးကတော့ချုပ်ခါထားပြကြပြရရှိတယ်
အနာသိန်းကာလနိုင်ငံကြီးမတည်ငြိမ်မှုတွေရှိနေချိန်မှာပဲကိုဗစ်ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အထံကိုပြည်တွင်းမှာခက်ခက်ခဲခဲရင်ဆိုင်ခဲ့ရပါတယ်။ကူးစက်ခံရသူနဲ့သေဆုံးမှုနှုန်းတွေပြီးခဲ့တဲ့အရင်ကပ်ရောဂါလိုင်းတွေကထက်အဆမတန်မြင့်တက်ခဲ့တာပါ။ကိုဗစ်နဲ့နိုင်ငံကြီးမတည်ငြိမ်မှုတွေရဲ့နောက်ဆက်တွဲနေဆက်ဘက်ကလာလေးရှိတဲ့စားသောက်ကုန်တွေလူသုံးကုန်ပစ္စည်းတွေအကန့်အသတ်နဲ့သာနိုင်ငံထဲဝင်ရောက်နေတဲ့အတွက်ကုန်စည်နှုန်းတွေလည်းကြီးမြင့်လာခဲ့တာပါ။ဒါပြင်လောင်စာဆီဆေးကြီးမြင့်နေတာနဲ့နိုင်ငံကြီးမတည်ငြိမ်မှုတွေကြောင့်မြန်မာပြည်တွင်းမှာအထွေထွေကုန်စည်တွေရဲ့ဝယ်လိုအားကျဆင်းနေပြီးကုန်စည်နှုန်းကြီးမြင့်တဲ့ထံကိုပိုးပြီးတော့ခံစားနေရတယ်လို့ကုန်တယ်လုပ်ငန်းရှင်တွေကပြောပါတယ်
။ကော်ဗစ်ထုတ်တစ်ဆောင်ကျော်ဆိုတော့ပန်းကုန်တာတစ်ပုဒ်900ရှိရ၊ခန်းကြီးတမိတာဆိုရင်လက်လီသမားတွေဆိုရင်3000ကျော်လောက်ဝယ်စားရတယ်။အဲ့ဒီဟာကတွက်ကျွဲဆိုအသားသေး5000လောက်ဖြစ်နေကြွယ်နော်။ဒီလက်လီသမားတွေအနေနဲ့ကျတော့သူတို့အကြောင်းကလည်းနှိမ့်သွားတယ်။အဲ့လောက်ကြီးကျတော့စားသုံးသူတွေအနေနဲ့ကျတော့အဲ့လောက်ကြီးကျတော့သူတို့ကတိတ်ပြီးတော့ဟိုမဝယ်စားနိုင်တော့ဘူးကွယ်။ဒီဘက်ကြောင့်လည်းအောင်ဝက်ပဲနည်းနည်းပါတယ်။ကော်ဗီဒါရင်2000ကျော်လောက်ကုန်ဖို့ကိုတော်တော်ရောင်းရတယ်
။ကုန်စည်တို့မြင့်တက်တာတွေကြောင့်အခြေခံလူတန်းစားတွေရဲ့နေစဉ်စားတောက်ရေးမှာလည်းအခက်အခဲတွေရှိလာပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့
လက်နက်ကင်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြအပြန်အလှန်တိုက်ခိုက်မှုတွေကလည်းတပြေးပြေးအချိန်မြင့်လာနေတယ်လို့မြို့ပေါ်မှာလည်းပြစ်ခတ်တပ်ဖြတ်မှုတွေပုံများလာပါတယ်။ရန်ကုန်မြို့ရဲ့အခြေအနေကတနေ့တခြားတရားဥပဒေစိုးမိုးရေးနဲ့ဝေးကွာလာနေတယ်လို့ရန်ကုန်မြို့မှာနေထိုင်သူတို့ကပြောပါတယ်။
မင်းနဲ့တန်းကြီးလိုဖြစ်နေတဲ့တိုက်ခိုက်မှုတွေကလည်းတိတူတူတူကထိရောက်ထင်မှန်းနေတဲ့
်ဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီအကြားတိုက်ပွဲတွေရှိနေတာအဖွဲ့အစည်းတစ်ခုနဲ့တစ်ခုပြစ်မှတ်ထားဘုံခွဲတိုက်ခိုက်ကြတပ်ဖြတ်တာတွေဟာနေ့တိုင်းလိုလိုရှိနေပါတယ်ဆီယနာသိမ်းမှုကိုစန့်ကျင်တဲ့တပ်ကြွာလှုပ်ရှားသူတွေအတွက်မများဟာလဲရာဇဝတ်မှုပုံမှန်တွေနဲ့ဆွဲဆိုခံရပြီးထောင်တွင်းအကျဉ်းချခံရပါတယ်အများစုကနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ကကြီအပါအဝင်အကြမ်းဖက်ဥပဒေတွေနဲ့တရားစွဲဆိုခံနေကြရပါတယ်ရန်ကုန်မြို့ကအင်းစိန်ထောင်နဲ့စကိုင်းတိုင်းမုံရွာမြို့ကအချင်းထောင်တွေမှာဆိုရင်လေထောင်အာဏာပိုင်တွေရဲ့ဖိနှိပ်မှုကတနည်းတခြားပိုဆိုးလာတယ်လို့နိုင်ငံရေးကျင်းသားတွေကိုအကျိုးဆောင်ပေးနေတဲ့ရှင်တွေကပြောပါတယ်အချင်းသားအခွင့်အရေးချိုးဖောက်မှုတွေရှိနေပြီးထောင်တွင်းလှုပ်ရှားမှုတွေမလုပ်အောင်ဖိနှိပ်နေတာဖြစ်တယ်လို့နိုင်ငံရေးလှုပ်ရှားသူတွေကမှတ်ချက်ပြုကြပါတယ်နိုင်ငံအချင်းသားတွေကိုအခုနောက်ပိုင်းနေ့တိုင်းလိုလိုအချိန်အကြာကြီးပုံစံထိုင်ခိုင်းတာမတ်တပ်ရက်ခိုင်းတာတွေအပြင်တခါတရံထောင်မှုတွေကအရက်အလုံးကျွန်တောက်ပြီးအချင်းသားတွေကိုကိုထိလက်ရောက်ရိုက်နှက်တာတွေလည်းရှိတယ်လို့မုံရွာတပိတ်ကော်မတီရဲ့ပြောခွင့်ရမုံရွာတပ်သူချောင်းသားကိုအောင်သူဖြိုးကပြောပါတယ
်အဲသူတို့ကဒီတခြားဒီစစ်မျက်နှာပြင်နေမှာရှုံးလာတာတို့ဒီတခုခုထိနာတယ်ဆိုရင်တော့သူတို့ဒီထောင်တွင်းကသူတို့နိုင်သူတို့ရဲ့လက်ခုပ်တဲ့ရောက်နေတဲ့သူတွေပေါ့အဲ့အရာမျိုးတွေကိုသူစိတ်ထွက်ပေါက်နေနဲ့ပို့ပြီးတော့အနိုင်ကျင့်နေတဲ့ပုံစံမျိုးတော့တွေ့ရတယ်ဗျ။နောက်ပိုင်းကျတော့သူတို့ကထောင်တွင်းလှုပ်ရှားမှုတွေပေါ့ဗျ။အဲ့အရာမျိုးတွေလုံးဝမပေါ်ပေါက်အောင်ရှည်ရွယ်ပြီးတော့ပြင်းပြင်းထန်ထန်သူတို့အစကနေကကနဦးချိုးနှိမ်ပြီးတော့ဖိနှိပ်နေတယ်လို့ပဲမြင်တယ်ဗျ။ဆိုတော့ဒီနိုင်ငံရေးကျင်းသားတွေကသူတို့ခံပြင်းတာပေါ့။အ
ာနာသိမ့်ပြီးတဲ့နောက်စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်ဥယျာဉ်စွန့်ခွာဘေးလွတ်ရာရှောင်ကြရတဲ့ဒေသခံတွေလည်းတစတဲ့တစပုံများလာပါတယ်။ကယားပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရင်နီမျိုးသားကာကွယ်ရေးတပ်တွေအကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်မြို့လုံးကျွန်းကြီးပါအုပ်အိမ်ဆုံးခွာထွက်ပြေးနေကြတာပါ
။ကျမတို့ပြေးတာတော့တနေ့တော့ပြေးတော့မယ်အမရေကျမတို့စိုင်းခေါကိုပြေးလိုက်ပြီးရွာမှာပြန်ရောက်လာလိုက်လိုက်ကိုပြေးပြေးလိုက်နေအခုနောက်တစ်ခေါက်ထပ်ပြေးရပြေးပြီးကျမတို့အိမ်မပြန်ရတာတော့မှတနေ့ပြေးတော့မယ်ပေါ့မနော်အမနော်။ဟုတ်စားပြေးကြတယ်ကျမတို့ပြေးနေရတော့လေကျမတို့အိမ်ကလည်းစစ်တပ်နဲ့နီးတော့အိမ်ပြန်နေဖို့လောဘစီမပြေးတဲ့အနေထားမှာရှိနေတော့ကျမတို့လိုက်ကိုမှပြေးချောင်းတာလဲကြာပြီးအခုတော့ဒီချီရောက်လာတော့ဗောနော်မနော်ကျမတို့အိမ်လဲဘာမှမဖြစ်ပါစီနဲ့လို့ပဲစူတောင်ရမှာဗောအိမ်တွေမီရှိုးအဲ့လိုမျိုးတွေဖြစ်နေတော့ကျမတို့အိမ်ကြံခဲ့ပါစီလို့ပဲပြောရမှာဗောနော်မနော်အဓိကကျမတို့ပစ္စည်းတွေလဲဝေခိုးခံရတဲ့အိမ်တွေဖောက်ခံရတဲ့အိမ်ပဲကြံခဲ့ပေးပါလို့ပဲစူတောင်ရမှာဗောမရဲ့အိမ်တလုံးစောက်ဖို့ဆိုတာမလွယ်တဲ့ကိစ္စဗောနော်အဲ့ဒါအိမ်ရောနှမျောတယ်ဗောပြန်နေဖို့တစ်ချိန်အိမ်ပြန်ရောက်တဲ့ချိန်ကျရင်ကိုအိမ်နဲ့ကိုအိုးနဲ့အဲ့လိုမျိုးပြန်မြင်ရှင်းသေးတယ်ဗောနော်
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတနစ်တာကာလအတွင်းမြို့ကြီးတွေမှာအာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကြောင့်စစ်ကောင်စီရဲ့လုံခြုံရေးတင်းကြပ်မှုတွေကလည်းရှိနေပါတယ်။ကံယောဂါကြောင့်ယာယီပိတ်ခဲ့ရတဲ့အခြေခံပညာကျောင်းတွေပြန်ဖွင့်ပေးပေမဲ့လုံခြုံရေးအခြေအနေကြောင့်ရာနှုန်းပြေကျောင်းပတ်တတ်နိုင်ကြသေးပါဘူး။နေရရက်ကစစ်ပြေးဒုက္ခသည်တွေကိုလည်းနှီးဆက်ရလူမှုအချင်းချင်းအကူအညီပေးနေရပြီးရေရှည်စားတောင့်နေကြရေးအတွက်အကူအညီတွေလည်းလိုအပ်နေပါတယ်။အာနာသိန်းနာတနည်းရောက်လာပြီးဆိုပေမဲ့လူတိုင်းလူတိုင်းကတော့သူတို့ရဲ့ကလေးငယ်တွေစာသင်ခန်းထဲရောက်နိုင်ဖို့စစ်ဘေးရှောင်နေရသူတွေကိုယ့်ရဲ့နေအိမ်ကိုဘေးအန္တရာယ်ကင်းကင်းနဲ့ပြန်နိုင်ဖို့နဲ့ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ဖို့ပြောလို့နေကြစေဆိုရာဒီသတင်းပြည်ရဲ့သတင်းတော်မဆုစစ်စင်ကနေပြန်ဆက်ပေးလိုက်ပါရရှင
်မကင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာဆီယနာသိန်းတနစ်အကြာနှိပညာလုပ်ငန်းတွေရဲ့အပြောင်းလဲစင်ခေါ်မှုတွေအကြောင်းတင်ဆက်ပေးထားတဲ့ဘလော့ဂါအထူးအစီအစဉ်ကိုမတင်ဆက်ခင်မှာအပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာစီးပွားရေးအခြေအနေဟာအခက်အခဲအတားအဆီးတွေနဲ့ဆက်ပြီးရင်ဆိုင်နေရတယ်လို့ကမ္ဘာ့ဘဏ်ကဇန်နဝါရီလ26ရက်နေ့မှာထုတ်ပြန်လိုက်ပြီးပြည်သူအများစုအတွက်အလွန်ဆိုးရိမ်စရာအခြေအနေဖြစ်ကြောင်းလဲထောက်ပြထားပါတယ်ဆီယနာသိန်းမှုတနစ်တာကာလအတွင်းမြန်မာစီးပွားရေးနယ်ပယ်အပြောင်းလဲနဲ့တည်ရောက်မှုတွေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ
Thank you.
2021ခုနှစ်ဖေဖော်ဝါရီလတရက်နေ့ဆီယနာတင်လိုက်ပြီးတဲ့နောက်မှာတော့အလုပ်တွေနှားကြရတဲ့ဆက်ပြီးတော့လုပ်ငန်းမလဲပတ်နိုင်တော့တဲ့အထက်မှာသတင်းထိုက်တွေလည်းပါဝင်ခဲ့ပါတယ
်ကျွန်တော်မိတ်ဆွေတွေဓမ္မဆိုရင်ပရင်းတောက်တွေရှိပါတယ်ပရင်းတောက်တွေဆိုရင်တယောက်ကဆိုရင်အခုအချိန်မှာအာဓာန်ပေါက်သူအသင့်စားဓာန်ပေါက်လုတ်ပြီးရောင်းပါတယ်သူအခုအောင်မြင်ပြီးတော့လုပ်ငန်းတွေထပ်ပြီးတော့ချဲ့နေပါတယ်အခုတစ်ချိန်တော့သတင်းတောက်လုပ်နေတာနေအခုနောက်တစ်ယောက်ဒီတိုင်းပဲနောက်တစ်ယောက်ကလည်းသတင်းတောက်ကနေသူ့ရွာပြောင်းသွားပါတယ်အဲ့ AI တိုင်းမှာအဲ့ဒီပြောင်းအခုကျတော့ပြန်ပြီးတော့ online အနေနဲ့ပြန်ပြီးတော့ကြော်ညာပြီးတော့သူ့ရွာကနေကရုံကတိကြီးရွာကနေသူက seafood တွေငချောက်တွေပစွန်ချောက်တွေဒါတွေရောက်ပါတယ်အဲ့ကကျတော့အခုအပြောင်းလဲကာလမှာဒီအပြောင်းလဲကိုဟိုအပြောင်းလဲကိုလက်ခံပြီးတော့ဟိုကိုယ်ပါလိုက်ပြောင်းနိုင်တဲ့သူတွေဟာအခုချိန်မှာပြန်ပြီးတော့ selection တန်ရက်ဒီနေ့ကျတော့တွေ့ရပါတယ်
ကပေးယောဂနိုင်ငံရေးအပြောင်းလဲနဲ့အတူလုပ်ငန်းတွေပြောင်းလဲခဲ့သူတွေကဏ္ဍတိုင်းမှာရှိတယ်လို့မန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစောနိုင်ကကျမဆက်သွယ်မိ мян ခဲ့တာမှာပြောပြခဲ့တာပါဒါပေမဲ့လည်းလုပ်ငန်းတိုင်းလူတိုင်းတော့ဒီလိုအခြေအနေမျိုးမရခဲ့ပါဘူ
းကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအာဏာသိမ်းလိုက်တဲ့အတွက်ကြောင့်ရောဟိုစီးပွားရေးလုပ်ငန်းတွေတော်တော်များများပေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူအာနောက်တစ်ခါအစ်စ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်ဥပမာအဖြစ်တူရီဇင်ဆိုရင်တတော်ကိုရှိုင်းသွားပါတယ်ရှိုင်းသွားတာမှဟိုကျွန်တော်တို့နောက်ဆုံးကျွန်တော်တို့ဒီခီးသွားကပါလက်ခီးသွားလိုက်လုပ်ငန်းတွေဟာ2024လောက်အထိကိုနလန်ပြန်သူနိုင်ရေမရှိဘူးလို့အာဒီလိုပြောပါတယ်အဲ့လိုပြောကြပါတယ်အဲ့တော့ဒါဒါကဘာခီးသွားလုပ်ငန်းလေးရိုင်သွားသလိုမြန်မာနိုင်ငံမှာလည်းကဘာလက်ခီးတဲ့လုပ်ငန်းကဘာလက်ခီးသွားလုပ်ငန်းတော့ကိုရိုင်သွားပါတယ
်တချို့တွေအတွက်တော့အပြောင်းလဲကိုအမြန်ဆုံးလက်ရောညီတွေပြောင်းလဲဖို့အခြေအနေရခဲ့သလိုဖန်တီးနိုင်တဲ့အခြေအနေမျိုးလည်းရှိခဲ့ပါတယ်တဲ့
သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေတော့တိုးတက်ခွင့်တွေရကြပါတယ်ဥမာဒီကျွန်တော်တငယ်ချင်းတယောက်ဆိုရင်တော့ပထမတင်တန်းတွေဖွင့်နေတာအဲ့တင်တန်းတွေဖွင့်နေရတယ်အခုကိုဗစ်ဖြစ်တဲ့အချိန်မှာဒီတင်တန်းတွေဖွင့်လို့မရတော့လူတွေလာပြီးတော့တင်တန်းလာတက်လို့မရတော့အဲ့တော့သူအွန်လိုင်းကနေတင်တန်းတွေစပြီးတော့ဖွင့်တဲ့အခါမှာတဖြည်းဖြည်းတဖြည်းဖြည်းနဲ့သူအချိန်ရလာတဲ့အခါမှာအခုအချိန်မှာတော့သူ့ရဲ့ online ကသင်တန်းတွေဟာအရင်တော့ကသူ့ရဲ့အကြောင်းမှာဖွင့်တဲ့သင်တန်းတွေကပို့ပြီးတော့သူဝင်ငွေပို့ရတယ်လို့ကျွန်တော်နားလည်ပါတယ်ထို့နည်းတူပဲတခြားသောပုံမှန်လုပ်ငန်းတွေကနေအခုအချိန်မှာ online ကိုပြောင်းလိုက်တယ်ဒီခုနပြောတဲ့ internet အခုနပြောတဲ့ကျွန်တော်တို့ online digital platform ကိုပြောင်းလိုက်ပြီးတော့ဟိုစီးပွားရေးလုပ်ငန်းတွေအများကြီးအပြောင်းလဲဖြစ်သွားပြီးတော့တိုးတက်သွားတာတွေကိုကျွန်တော်တို့တွေ့ရပါတယ်
လက်တလုံးမှာတော့ပြိပခတွေဆက်ဖြစ်နေပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာစိုးရိမ်စရာဖြစ်နေပြီးစီးပွားရေးလုပ်ငန်းတွေအပေါ်မှာနောက်ဆက်တွဲတက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးပါတယ်။မြန်မာနိုင်ငံတွင်းကလူပေါင်း14သန်းကျော်လောက်အကူအညီလိုအပ်နေကြောင်းဒီဇင်ဘာလကထုတ်တဲ့2022ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီလိုအပ်ချက်သုံးသပ်ချက်မှာဖော်ပြပါတယ်။ဒီတဲ့ကမှကူညီဖို့အထူးလိုအပ်နေသူ6တန်းကျော်ကိုကူညီပေးနိုင်ရေးအတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံကထုတ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကလည်းအခုလိုပြောပါတယ်
We also need to see progress in the delivery of humanitarian assistance.
လူသားချင်းစာနာထောက်ကူမှုပို့ဆောင်ရေးတွေမှာလည်းတိုးတက်ဖြစ်ထွန်းမှုတွေရှိလာဖို့လိုအပ်တယ်လို့အင်ဒိုနီးရှားသမ္မတနဲ့ပူးရဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းကမြန်မာအရေးနဲ့ပတ်သက်ပြီးပြောဆိုချက်မှာထည့်သွင်းပြောဆိုတာဖြစ်ပါတယ်ဆီယနာတိတ်မှုနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကြောင့်နိုင်ငံတွင်းကနေထွက်ခွာနေကြတဲ့နိုင်ငံတကာလုပ်ငန်းကြီးတွေလည်းရှိလာနေပါတယ်အခုနောက်ဆုံးထွက်ပေါ်လာတာကတော့ကမ္ဘာအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာခဲ့တာပါ။ဒ
ါတော့ကျွန်တော်တို့ကလည်းပတ်လို့ရပါတယ်။ကျွန်တော်တို့ရင်းနဲ့လည်းပတ်လို့ရကောင်းလည်းရနိုင်မယ်။လည်းပတ်လို့မရနိုင်ဘူးနေပညာအကူအညီတွေကိုလည်းအကူအညီနိုင်မဲ့ကျွန်တော်တို့ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောကြည့်ပါရစေ။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းက VOA ကိုပြောခဲ့တာဖြစ်ပါတယ် ကဘာပန်ရဲ့ဇန်နဝါရီလခမ်းမန်းကျက်ရတော့လာမယ့်စက်တဘာလအထိမြမစီးပွားရေးမှာတည်ရာဂိုင်းနှုန်းဖွင့်ပြလာမယ်လို့ခန့်မှန်းပါတယ်။တချို့နယ်ပယ်တွေမှာတည်ငြိမ်မှုတချို့တွေ့တယ်ဆိုပေမဲ့လည်းမြမစီးပွားရေးဟာကိုဗစ် -19 နဲ့ဆက်အနာသိမ့်မှုသာမဖြစ်ခဲ့ရင်ရှိနေမဲ့ပမာဏရဲ့30ရာဂိုင်းနှုန်းလောက်ပိုပြီးတော့သေးငယ်သွားမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလူငယ်တွေအများအပြားဝင်ရောက်လာတဲ့ဤပညာလုပ်ငန်းခန္ဓာနယ်ပယ်ကဥဆောင်နိုင်ငံတော့အနာဂတ်ကိုအကောင်းမြင်မျှော်လင့်ထားပါတယ်ရှင
်။စိတ်ကအာရုံနေတဲ့အခြေအနေတွေဖြစ်နေတာမှန်တော်လဲကျွန်တော်တို့အနာဂတ်ဟာတကယ်တမ်းကျတော့တောက်ပတဲ့အနာဂတ်ရှိနေတယ်အဓိကအားဖြင့်ကျွန်တော်တို့လူငယ်တွေကျွန်တော် generation set အနာဂတ်ခေါင်းဆောင်တွေကျွန်တော်တို့နိုင်ငံတော်အများကြီးရှိနေလို့ဆိုတော့ကျွန်တော်တို့မြင်မိတဲ့အတွက်ကြောင့်အနာဂတ်ကိုကျွန်တော်ကတော့ယုံကြည်မိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မတ်တေဂီထိုက်တင်ပြပေးခဲ့တာပါခင်ဗျာ view american တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေတာပါအခုတော့ဆရာနာသိန်းတနည်းပြဤပညာလုပ်ငန်းတွေရဲ့အပြောင်းလဲတွေအကြောင်းတင်ပြပေးထားတဲ့ blogger အထူးအစီအစဉ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့တနေ့အတွင်းအင်တာနက်ဆက်သွယ်မှုအပေါ်ကန့်သတ်ပိတ်ပင်မှုတွေကြောင့်အင်တာနက်ကိုမိတီလုတ်ကင်နေတဲ့ဤပညာအခြေခံလုပ်ငန်းတွေအားလုံးထိခိုက်ခဲ့ပါတယ်။အရှင်ကောင်းနေခဲ့တဲ့ဒီလုပ်ငန်းတွေပိုတိုးတက်နိုင်မဲ့အခွင့်အလမ်းတွေနှေးပါသွားပြီလို့ဤပညာလုပ်ငန်းတွေမှာအလုပ်လုပ်နေကြသူတွေကပြောပါတယ်။ဆရာနာသိန်းတနေ့အကြာဤပညာလုပ်ငန်းတွေရဲ့အပြောင်းအလဲစင်ခေါ်မှုတွေကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်ကောင်စီအုပ်ချုပ်နေတဲ့တနည်းအတွင်းတိုးတက်မှုတန့်သွားတဲ့အထက်မှာ IT ကန္တလည်းပါဝင်ပါတယ်။အထူးသဖြင့်အင်တာနက်ဆက်သွယ်ရေးပိုင်းတိတိတတ်တဆုပ်ယုပ်သွားခဲ့တာပါ။အင်တာနက်တွေကိုလွယ်လွယ်ကူကူလွတ်လွတ်လပ်လပ်အသုံးပြုလို့မရတော့အောင်အမိန့်တွေထုတ်ပြန်တားမြစ်ခဲ့သလိုအင်တာနက်လိုင်းဝန်ဆောင်မှုတွေကိုလည်းကန့်သတ်ခဲ့ပါတယ်။ဒီလိုကန့်သတ်မှုတွေကြောင့်ပဲအဓိကဆက်သွယ်ရေးဆိုင်ရာဝန်ဆောင်မှုပေးနေတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့နော်ဝေးနိုင်ငံအခြေစိုက် Telenor လုပ်ငန်းကြီးမြန်မာနိုင်ငံမှာလုပ်ငန်းဆက်မလုပ်ဖို့ဆုံးဖြတ်ပြီးထွက်သွားဖို့ပြင်ဆင်နေပါပြီ။အခုလက်ရှိဆိုရင်လက်ကင်ဖုန်းနဲ့အင်တာနက်ချိတ်ဆက်ခတွေဆရာနာမသိခင်ကထက်ကိုနှစ်ဆလောက်ဈေးတက်သွားပါတယ်။တနည်းအတွင်းအင်တာနက်သုံးဆွဲတဲ့ပုံစံတိတိတတ်တာပြောင်းလဲသွားတယ်လို့ဤပညာနဲ့ပတ်သက်တဲ့လုပ်ငန်းမှာအလုပ်လုပ်နေတဲ့ဤပညာကျွမ်းကျင်သူတစ်ယောက်ကပြောပါတယ်။
ကျွန်တော်တို့ဒီလိုမျိုး information internet ကိုသုံးတဲ့ပုံစံကအရင်ကလည်းမျိုးလွတ်လွတ်လပ်လပ်သုံးလို့မရတော့ဘူး။အဲပြီးတဲ့ခါကျတော့အရင်ကထက်ပိုပြီးတော့ဟိုချွေတာနေရတယ်ပေါ့နော်။ဆိုတော့အဲ့ဒါကတော့တိတိတတ်တာပြောင်းလဲမှုပါပဲ။ဆိုတော့ဟိုဒီနေရာမှာဆိုလို့ရှိရင်တော့ကိုအသုံးပြုတဲ့ပုံစံမျိုးမူတည်ပြီးတဲ့ခါကျလို့ရှိရင်တော့သူအပြောင်းလဲမှုတွေကြုံလာမှာပေါ့နော်ဥပမာဟိုကိုကဒီအင်တာနက်ပေါ်ကနေအခြေခံပြီးတော့ဟိုစီးပွားရေးလုပ်တာပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်အင်တာနက်ပေါ်ကနေဤပညာအသစ်ကိုသင်ယူတာပဲဖြစ်ဖြစ်ဒါတွေအကုန်လုံးကဟိုအရင်ကထက်တော့ဟိုဘယ်လိုပြောမလဲဟိုအသုံးပြုတဲ့ပုံစံကတော့ဟိုသူတိတိတားကြီးကိုပြောင်းလဲလာပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာလူအများသုံးကြတဲ့လူမှုကွန်ရက်စာမျက်နှာတွေအပါအဝင် website တွေထဲဝင်မရအောင်လို့ကန့်သတ်ချက်တွေကြောင့်ပညာရေးဆိုင်ရာ website တွေကိုဝင်ကြည့်နိုင်ဖို့တောင်ခက်ခဲသွားတယ်လို့Telecom ကုမ္ပဏီတစ်ခုကအင်တာနက်ကွန်ရက်ဖြတ်တဲ့လုပ်ငန်းပိုင်းလုပ်နေသူ IT ကျွမ်းကျင်သူလူငယ်ကလည်းပြောပြပါရယ
်ပုံမှန်ဆိုလို့ရှင်လွတ်လွတ်လပ်လပ်အင်တာနက်သုံးလို့ရတယ်အခုကျ VPN သုံးမှရတယ်ဒါရောမှ VPN အကုန်လုံးမရဘူးတော်တော်များများဟို restrict လုပ်ထားတဲ့အတွက်ကြောင့်မလို့အဲ website တော်တော်များဒီတိုင်းလည်းဝင်လို့မရဘူးပေါ့နော်အဲဝင်လို့မရတဲ့အထက်မှာမှဟိုမျိုး education နဲ့ပတ်သက်တဲ့ website တွေပါသူတို့က blog လုပ်ခိုင်းတဲ့ဟာမျိုးတွေလည်းရှိတယ်အဲ့အဲ့ခါကျတော့ဟိုတင်ယူမှုနဲ့ပတ်သက်လို့ပေါ့နော်လူတွေအဲ့လိုမျိုး education နဲ့ပတ်သက်လို့တင်ယူရဲခါမှာလည်းအခက်အခဲရှိတယ်။အဲ့တော့ဒီချိန်လုံး VPN ပဲသုံးတယ်။အခုဆိုလို့ရှိရင် VPN ညီသုံးလို့ရှိရင်ဖမ်းမယ်ပါညာဆိုပြီးတော့ဟိုဒီ propose လုပ်တဲ့ law ထွက်လာတဲ့ခါကျတော့ပုံဆိုးရယ်ပေါ့နော်တွားလာတာလည်းပုံပြီးမလွတ်လပ်တော့ဘူး
။ website တွေထဲဝင်ကြည့်နိုင်ဖို့အတွက် VPN သုံးနေကြချိန်မှာ VPN သုံးသူတွေကိုစစ်ကောင်စီကပိတ်ပင်အရေးယူမယ်ဆိုရင်အလုပ်အကိုင်တွေပါထိခိုက်နိုင်တယ်လို့ထောက်ပြမှုတွေလည်းရှိပါတယ်။
VPN အသုံးပြုရတဲ့နည်းလမ်းတွေအမျိုးမျိုးပေါ့နော်ခုနကပြောသမီးပိတ်ပင်ထားတာတွေကိုကျွန်တော်တို့ကကြိုးပိုးအတွက် VPN သုံးတာဟုတ်တယ်လို့မျိုးပဲဒီအလုပ်ကလုံခြုံရေးဟိုဒီပို့ပြီးတော့ဒီကုမ္ပဏီရဲ့ဟိုအလုပ်တွေလုပ်နိုင်မှုအတွက်အရင်ဆုံးကတည်းက VPN သုံးရတဲ့အလုပ်တွေလည်းရှိပါတယ်ခင်ဗျဆိုတော့အဲ့လိုမျိုးအတွက်ကိုဆိုလို့ရှိရင်ကြားတဲ့ခါကျတော့အငင်းပွားစရာကိစ္စလေးတော့ရှိလာနိုင်ပါ
တကယ်တော့မြန်မာနိုင်ငံမှာလက်ကင်စမတ်ဖုန်းသုံးဆွဲမှုဟာ2020ခုနှစ်အကုန်အထိအချိန်တိုအတွင်းမှာခုန်ပြန်ကျော်လွှားတိုးတက်ခဲ့တယ်လို့ Telecom ဆက်သွယ်ရေးဆိုင်ရာနိုင်ငံတကာကျွမ်းကျင်သူတွေကလက်ခံထားကြပါတယ်2020ခုနှစ်အကုန်မှာလူဦးရေ85ရာခိုင်နှုန်းထက်မနည်း Smart လက်ကင် Mobile ဖုန်းသုံးဆွဲနေကြတဲ့မြန်မာနိုင်ငံမှာနေ့စဉ်လူမှုဘဝတွေနဲ့ဆိုင်တဲ့ကိစ္စတွေပညာရေးစီးပွားရေးဗန္ဓာရေးဖျော်ဖြေရေးသယ်ယူပို့ဆောင်ရေးစိုက်ပျိုးရေးစတဲ့ကဏ္ဍစုံမှာ mobile app apa awe ni pinya ne po pi lo a sin pi lwe ku a thong cha mu re shi ke ba de phana ngwe che san ya fintech ni pinya re online si bwa ye e-commerce si bwa ye longan re le po to tet aw che lan pin sin ni ke ja da ba da ba me sit ana tain lite 2021 february 1 ya naw pai ma ro a shin kaung ni de ni pinya bai to tet mu re a long yat tat twa ke ba de မြန်မာနိုင်ငံမှာနှီးပညာပိုင်းတိုးတက်အောင်လုပ်နေတဲ့အင်အားတွေလျှော့သွားတာကအကြောင်းအချက်တစ်ခုဖြစ်တယ်လို့မန္တလေးနှီးပညာကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားရေးမှူးဦးစောနိုင်ကသုံးသပ်ပါတယ်
။ဟော2021 February လတည့်ရပေါ့နော်။တက်ကနေအာဏာသိမ်းပြီးလိုက်တဲ့အချိန်မှာဘာတွေ့ရလဲဆိုတော့ဝန်ထဲဆရာကောင်းတာကဟိုလူငယ်တွေတော်တော်များများကဒီ workforce တွေကနေထွက်သွားကြတယ်။တချို့လူငယ်တွေကတော့နိုင်ငံရထွက်သွားကြတယ်။တချို့လူငယ်တွေကတောခိုသွားကြတယ်။အဲ့တူလူငယ်တွေကကြတော့လေအလုတ်အကိုင်းတွေပြုတ်သွားကြတယ်ဆိုဥမာပြခုနကပြောသလိုဒီ mobile app တို့တော့ ID နီးပညာတို့စတဲ့ company တွေကလည်းတော်တော်များများရပ်ဆိုင်သွားကြတယ်ဥမာပြဥမာ digital marketing company ဆိုအကုန်လုံးနေပဲရပ်ဆိုင်သွားကြတယ်နောက်တစ်ခါဥမာပြဟို fintech company တွေဆိုရင်လည်းတော်တော်များများရပ်ဆိုင်သွားကြတယ်တော်တော်များများအခုတည်တဲ့ company တွေတော်တော်များများပိတ်လိုက်ကြတယ်လူငယ်တွေအလုတ်လက်မဲ့တွေဖြစ်ကုန်တယ်အချို့ company ရဲ့ပိုင်ရှင်တွေရောဟို management ကလူတွေရောတော်တော်များများနိုင်ငံတော်သွားကြတယ်လို့ထင်ရှားတဲ့ဥမာ IT ပညာရှင်တွေ IT company တွေရဲ့ MD တွေ CEO တွေတော်တော်များများကြောက်သွားကြတယ်အဲ့တော့ဟိုအကိုတို့ပဲဒီမှာတွေ့ကပ်ပြီးတော့နေတဲ့သူတွေပေါ့နော်အဲ့လိုမျိုးဖြစ်နေကြတယ်အဲ့ခါကျတော့ driving force ပေါ့တိုင်းပြည်ရဲ့ဒီပညာကဏ္ဍ driving force ပေါ့ဟိုပျောက်သွားတယ်
လက်ရှိပြည်ထဲမှာလုပ်ငန်းဆက်လက်လုပ်ကိုင်နေကြသူတွေအနေနဲ့လည်းအတော်လေးခက်ခဲခဲခဲစူးစမ်းနေကြရတယ်လို့သူကပြောပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းလက်နဲ့ဆွဲကိုင်ဆန့်ကျင်တော်လန့်တိုက်ပွဲတွေအပါအဝင်လုံခြုံရေးအခြေအနေတွေကြောင့်လည်းဤပညာဆိုင်ရာလုပ်ငန်းတချို့အတွက်စိန်ခေါ်မှုတွေဖြစ်နေပါတယ်။အင်တာနက်ကွန်ရက်ဖြတ်တဲ့လုပ်ငန်းပိုင်းလုပ်နေသူလူငယ်ကသူတို့တွေးကြုံနေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်။
operation မှာ challenge ကြီးရှိရပေါ့နေရာတကာမှာအဲ့လိုဟိုအဲဒီတိုက်ပွဲဖြစ်နေတဲ့ခါကျတော့ဟို engineer တွေတွားရလာရတာအဆင်မပြေဘူးပေါ့ပြီးတော့ site တွေမှာအဲ့လိုဘုံထောင်တာဘာညာဖြစ်တဲ့အတွက်ကြောင့်မျိုးဟို safety အနေနဲ့ကြာလို့ရင်အရန်အခက်ခဲဖြစ်တယ်ပေါ့နော်ပြီးတော့အဲ့လိုလမ်းမှာတွားနေနေအဲသူတို့ဒီ site ကိုမရောက်ခင်မှာဖမ်းခံရတာပြဿနာတောင်းခံရတာဒါအဲ့ဒါမျိုးတွေလည်းကြုံလာရပေါ့နော်အဲ့လိုမျိုးအခက်ခဲတွေတော့ရှိတယ် maintenance ဆိုတာဒီ field engineer ကไซด์ดิโอပဲตั้วကြည့်อ่ะမဟုတ် fiber တွေပါတယ်ဆက်သွဲထားတဲ့လမ်းကြောင်းတွေရှိတယ်အဲ့လို fiber ဆက်သွဲထားတဲ့လမ်းကြောင်းမှာလည်းဖမ်းပြီးတော့ဆက်ကြီးကောက်တာမျိုးတွေပေါ့เนาะအဲဘယ်သူကကောက်တယ်တော့မသိဘူးပေါ့เนาะဒါပေမဲ့လမ်းမှာအဲ့လိုမျိုး security issue တွေကအရန်ကြုံတွေ့လာတဲ့အခါကျ fiber ပြန်တော့မပြင်နိုင်တော့ဘူးအဲ့လိုကြာလို့ချင်း internet ဒီနေလာမယ်ပေါ့เนาะပြီးတော့အဲ့လို internet ပိတ်ထားတဲ့နေရာတွေပေါ့เนาะအဲ့လိုပိတ်ထားတဲ့နေရာတွေမှာตั้วပြီးတော့ဟိုပြင်နေပါညာဆိုရင်လည်းပြင်လို့အဆင်မပြေဘူးပေါ့เนาะသူတို့တွေအကုန်ကအနေနဲ့စောင့်ကြည့်နေကြကြအဲ့လိုအပြင်လူဝင်အဆင်မပြေဘူးဆိုတဲ့အခါကျတော့အဲ့နေရာတွေမှာလည်းအင်တာနက်ဖြတ်ထားပါတယ်ဆိုတော့ဖုန်းတွေပါတုံးလို့မရဘူးဖြစ်လို့ရှင်တယောက်နဲ့တယောက် communicate လုပ်တဲ့အခါမှာအဆင်မပြေလောက်ဘူးထင်တာပဲ
စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့ Mytel ဆက်သွယ်ရေးတာဝါတိုင်းတွေဖျက်ဆီးခံရတာတွေလည်းရှိခဲ့ပါတယ်စစ်တပ်အာဏာသိမ်းခဲ့ပြီးတနည်းအချိန်အတွင်းမှာအခုလိုအခြေအနေတွေဖြစ်နေတာပါနိုင်ငံရဲ့ဘက်ဆုံဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးမြင့်တင်တွန်းအားပေးနိုင်တဲ့ဤပညာလုပ်ငန်းတွေရပ်တန့်သွားတဲ့အခြေအနေကနေအချိန်ပြန်ကောင်းလာဖို့လောလောဆယ်တော့မလွယ်နိုင်သေးဘူးလို့ဤပညာကျွမ်းကျင်သူတွေကသုံးသပ်ကြပါတယ
်။ပထမတစ်ခုတော့ဗာလဲဆိုတော့ဒီတင်းချက်လက်ကိုကျွန်တော်တို့ရယူနိုင်ဖို့အတွက်ကဟိုကန့်သက်ချက်တွေရှိလာနိုင်တယ်။အဲကန့်သက်ချက်တွေလည်းရှိနေပြီးသားပေါ့နော်။ဆိုတော့ဟိုတချို့ဒီပြည်တွင်းကနေဒီတချို့ဝန်ဆောင်မှုတွေကိုအသုံးပြုလို့မရအောင်လို့ကန့်သက်ထားတဲ့ကိစ္စတွေရှိတယ်။ဆိုတော့အဲ့ဒါကတစ်ချက်နောက်တစ်ချက်ကကျတော့ဒီလိုမျိုးဒီတင်းချက်လက်ရယူဖို့အတွက်ဟိုအရင်ကပေးရတဲ့ဈေးထက်အခုကပိုပြီးဈေးကြီးသွားတယ်ပေါ့နော်အခုရပိုင်းမှာနေမဲ့ဟိုဟိုသူတို့တတ်မှတ်လိုက်တဲ့ဒီအခွန်အခတွေကြောင့်မို့လို့အရင်ကထက်ဟိုပိုပြီးတော့ဈေးကြီးပေးပြီးတော့ဟိုဒီ information သတင်းအချက်အလက်တွေကိုကျွန်တော်ရယူဖို့ဖြစ်လာနိုင်တယ်ဆိုတော့အဲ့ဒီနှစ်ချက်ကြောင့်မို့လို့ဘာဖြစ်သွားလဲဆိုတော့ကျတော့ဒီ internet ပေါ်မှာရှိနေတဲ့ဒီဟို market ပေါ့နော်ဈေးကွက်တစ်ခုကဟိုတဖြည်းဖြည်းနဲ့ရည်ရှိမှာဆိုလို့ရှိရင်ကျုံလာနိုင်တယ်လူတွေက internet ကိုအရင်ကတော့မသုံးနိုင်တော့ဘဲနဲ့ဟိုချွေတာပြီးသုံးရတဲ့အစင်ရောက်သွားရဆိုလို့ရှိရင်အဲ့ပုံမှာဒီလူတွေကိုအဓိက target ဟိုဟိုထားပြီးတော့ဟိုစီးပွားရှာမဲ့ဒီနှီးပညာကုမ္ပဏီတွေဆိုလို့ရှိရင်ဒါကသူတို့တို့ကဟိုအခွင့်အရေးတဖြည်းနဲ့ပုံပြီးနေလာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါကသူတို့တို့အဲဟိုဟိုအခက်အခဲတစ်ခုဟို challenge တစ်ခုဖြစ်လာနိုင်တယ်ပြီးတဲ့ခါကျတော့ဒီဟိုပေါ့နော်ကျွန်တော်တို့ဒီငွေကြီးပိုင်းဆိုင်ရာမှာလည်းကျွန်တော်ကန့်သက်ချက်တွေရှိတယ်ပထမတစ်ခုကတော့ဟိုငွေထုတ်ရတာလည်းအခက်အခဲတွေအများကြီးရှိနေတယ်ပေါ့နော်
အခုချိန်ဒီလည်းအခက်အခဲတွေရှိနေတော့မယ်အဲ့ဒါတစ်ခုနောက်ခုအခြားကြတော့ဒီဟိုဒေါ်လာဈေးပေါ့နော်ဒေါ်လာဈေးကလည်းတဖြည်းဖြည်းနဲ့တက်လာတယ်ဆိုတဲ့အခါကျတော့ဟိုနိုင်ငံကဒီဝန်ဆောင်မှုတွေကိုလှမ်းပြီးတော့ဒေါ်လာနဲ့အပြီးချေရတဲ့အပိုင်းဒီမှာဆိုလို့ရှိရင်လည်းဒါကအရင်ရတဲ့ပုံပြည့်ဈေးကြီးသွားနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါဒီကြောင့်မို့လို့ဒီနည်းပညာကုမ္ပဏီတွေဆိုလို့ရှိရင်လည်းသူတို့တော့က market ကလည်းသေးလာတဲ့အပြင်ဒီနောက်ဆုံးမနည်းပညာတွေကိုသူတို့ဟိုပြည်တွင်းကိုကျူလာဖို့အသုံးချဖို့အတွက်ဆိုလို့ရှိရင်ဒါကသူတို့တော့ဟိုအရင်ရတဲ့ပုံပြီးတော့နှံ့နေမှုတွေရှိလာနိုင်တယ်ပေါ့နော်ဆိုတော့ဒါကတော့ပြည်တွင်းကုမ္ပဏီအတွက်ပေါ့ဆိုတော့ပြည်ပကုမ္ပဏီအနေနဲ့ဆိုလို့ရှိရင်လည်းဒီမျိုးပဲပြည်တွင်းကိုလာပြီးတော့ရင်းနှီးမြှုပ်နှံဖို့နောက်ဆုံးမှနည်းပညာတွေယူလာဖို့အတွက်ဆိုလို့ရှိရင်လည်းသူတို့ကတော့ဟိုအရင်ကထက်တော့ပိုပြီးတော့ဟိုစဉ်းစားရမယ့်အချိန်ဟိုလိုမျိုးဖြစ်လာတယ်ပေါ့နော်ဆိုတော့ဒါကရည်ရှိမှဆိုလို့ရှိရင်တော့ပိုပြီးတော့ဟိုအခက်အခဲတွေကြုံလာနိုင်မယ်လို့တော့မြင်ပါတယ်ဒါကတော့ဟိုပြည်တွင်းမှာရှိတဲ့အခုကန့်သက်ချက်တွေကြောင့်မို့လို့ပေါ့နော်ဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်အရင်တုန်းကကြုံခဲ့ပူးတဲ့ဟိုအတွေ့အကြုံမျိုးပဲပြည်ပကနေဒီ sanction ကြောင့်မို့လို့ဒီပြည်တွင်းမှာရှိတဲ့ဒီအသုံးပြုတဲ့လူတွေကိုသူတို့ဝန်ဆောင်မှုတွေကိုပေးတုံးလို့မရအောင်လို့သူတို့ပြန်ပြီးတော့ကန့်သက်လိုက်ရတဲ့အခြေအနေမျိုးတွေဖြစ်လာနိုင်တယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးတွေဆိုလို့ရှိရင်ဟိုခုနပြောဆိုမျိုးသတင်းချက်လက်ကပို့ပြီးတော့ရယူတာခက်ခဲသွားမယ်ဟိုစီးပွားရေးကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီပညာရေးကြောင့်ပဲဖြစ်ဒါမှမဟုတ်လူမှုရေးကြောင့်ပဲဖြစ်ပေါ့နော်ဆိုတော့အဲ့ဒါတွေအကုန်လုံးကရည်ရှိမှဆိုလို့ရှိရင်တော့ဟိုတစ်ခုပြီးပေါ်တစ်ခုပေါ့နော် domino effect လိုမျိုးပဲတဖြည်းဖြည်းနဲ့ပို့ပြီးတော့ခက်ခဲလာမယ်လို့တော့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
တခြားနိုင်ငံတွေမှာနောက်ဆုံးပေါ်နည်းပညာတွေဖန်တီးပြီးတော့နိုင်ငံရဲ့တိုးတက်မှုရှေ့ပြေးအောင်အပြိုင်အဆိုင်လုပ်နေကြချိန်မှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့ပညာရေးဆိုင်ရာနိုင်ငံတကာအင်တာနက်စာမျက်နှာတွေတဲကိုဝင်ကြည့်နိုင်ဖို့တော့ကြော်ခွသုံးနေကြရပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
သမီးမောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြရတာပါခင်ဗျာ။ပြည်အမေရိကန်တန်ကနေတင်းနှင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုကြန့်ရှိနေတဲ့အချိန်မှာတင်းနှင်းလာညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာ။ဖေဖော်ဝါရီလ၁ရက်မနေ့ဖြန်ဆိုလို့ရှိရင်ရွေးကောက်တင်မြောက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရစီကစစ်တပ်ကအာဏာသိမ်းလိုက်တာတနစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။အရသာ1500ကျော်အသက်ခံရလူပေါင်း11800ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရွက်ရေးအဖွဲ့ AAPPB ကပြောပြီးလူပေါင်း5သိန်းကျော်အုပ်အိမ်ဆွတ်ခွာထွက်ပြေးနေရတယ်လို့ပြည်တွင်းအုပ်အိမ်ဆွတ်ခွာထွက်ပြေးနေရသူများစောင့်ကြည့်အဖွဲ့ကပြောပါတယ်။စစ်တပ်ကပြည်သူတွေကိုရန်သူတပ်ဖွဲ့ဆက်ဆံတဲ့အတွက်အပြစ်မဲ့ပြည်သူတွေတည်ဆုံကြရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အန်ဒူးစ်ကလည်းပြောပါတယ်ခင်ဗျာအားလုံးပါဝင်တဲ့ဆွေးနွေးပွဲဖြစ်နိုင်မဲ့ပတ်ဝန်းကျင်တရားဖန်တီးရေးဟာအရေးပါပြီးဘလို့ဖြည့်ရှင်းပုံမျိုးမှမဆိုလက်ရှိအကြက်တဲဒဏ်ကိုခံရတဲ့ပြည်သူအားလုံးနဲ့ထိတွေ့ဆက်ဆံဂရုတစိုက်နားထောင်မှုလိုအပ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယွန်းကမြန်မာစစ်တပ်ရဲ့အာဏာသိမ်းတနှစ်ပြည့်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အတွင်းရေးမှူးချုပ်ဟာမြန်မာပြည်သူများသူတို့ရဲ့ဒီမိုကရေစီရည်မှန်းချက်နဲ့သွေးစင်ညီညွတ်စွာရပ်တည်နေပါတယ်။ရိုညာတွေအပါအဝင်အတိုင်းအဝန်အားလုံးကိုကာကွယ်ရေးအတွက်လည်းရပ်တည်နေပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ NLD ပါတီအနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်တမရဦးဝင်းမြင့်နဲ့ပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဦးမင်းသူတို့ကရွေးကောက်ပွဲနိုင်အောင်မလျော်ဩဇာတုံးခဲ့တဲ့ဆိုပြီးရာသက်သက်ကြီးပုံမှ130ကာကြီးနဲ့စစ်ကောင်စီကထပ်မံတရားစွဲလိုက်ပါတယ်ဒီကနေ့ဇန်နဝါရီ31ရက်နေ့နေပြည်တော်အထူးတရားရုံးရောက်လာတဲ့အမှုကိုဖေဖော်ဝါရီလ14ရက်ကစတင်ပြီးရက်ပေါင်း180အတွင်းအပြည့်အစုံစစ်ဆေးမယ်လို့တရားရုံးနဲ့နှိစက်တဲ့အတန်းအဝိုင်းကပြောပါတယ်ခင်ဗျာရုရှားယူကရိန်းနယ်စပ်အခြေအနေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှဒီကနေ့ဆွေးနွေးဖို့ရှိနေပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်ချထားတဲ့ကိစ္စနဲ့ယူကရိန်းနိုင်ငံအတွင်းမတည်မငြိမ်ဖြစ်အောင်ရည်ရွယ်တဲ့လုံရက်တွေဆိုပြီးအမေရိကန်ကပြောဆိုနေတဲ့ရုရှားတို့ရဲ့အပြုအမူနဲ့ပတ်သက်ပြီးလူညွန်ရေးကောင်စီကမေးခွန်းထုတ်မှဖြစ်ပါတယ်။ဒီကိစ္စကိုရုရှားဘက်ကဖြေရှင်းဖို့လူညွန်ရေးကောင်စီကတင်းကျပ်တင်းကျပ်တဲ့ဖိအားပေးမိမြမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါသောမတ်စ်ဂရင်းဖီက ABC သတင်းဌာနကိုတင်းငွေနေမှာပြောကြားခဲ့ပါတယ်ခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA မြန်မာပိုင်း CC ရဲ့တင်းလာနေညပိုင်း CC တွေကိုနားဆင်နေကြရတာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပြီးဆက်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇောင်းမလိုက်ပါပြည်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာသောရရှိမန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းပြီးတော့လူရင်းဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.